to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်မေလ9ရက်ပို့ထုံးနေ့ညဖက်9:20အထိအစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532တိုကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့မြောက်ကိုရီးယားမှာဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသား3ဦးပြန်လည်လွတ်မြောက်လာပြီးနိုင်ဂျာယဝန်ကြီးမက်ပွန်ပီယိုနဲ့အတူအမေရိကန်ကိုပြန်လာနေပါတယ်။မလေးရှားနိုင်ငံမှာလွတ်တော်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေဒီနေ့ပဲဆန္ဒမဲတွေပြေးခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တငီထိုင်တဲ့သူကြီးညာပေးသွားမှာပါ
။ကောင်းပါပဲရှင်။ကချင်ပြည်နယ်ရင်းကစစ်ပွဲတွေကြောင့်ထွက်ပြေးတိမ်ရှောင်ရင်းပိတ်မိနေတဲ့ပြည်သူတွေကိုကယ်ထုတ်ရေးအစိုးရနဲ့မြန်မာတပ်မတော်တို့ပူးပေါင်းလှုံ့ဆော်နေတဲ့သတင်းတွေထွက်ပေါ်လာပါတယ်။
ဒီတစ်ချုံပြည်သူလူထုဒီကိုကေထုတ်တဲ့နေရာမှာကတော့အဲတတ်မတော်နဲ့တော့မထိုင်ဘူးလို့မလုပ်ဘူးလို့ကျွန်တော်အဲ့လိုပြောလို့တာပ
ါ KIA ပြောခွင့်ရသူဘုံမှုနော်ဘူးပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒီနောက်မှာတော့မုတ်တုံရသည်ကြောင့်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်စခန်းကရိုဟင်ဂျာတွေကိုရောဂါကူးစက်နိုင်ခြင်းရှိတဲ့အပေါ်စိုးရိမ်မှုတွေရှိလာနေတဲ့အကြောင်းကမ္ဘာအင်အားကြီးနိုင်ငံ၅နိုင်ငံနဲ့အီရန်ကြားရယူခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြည်အောင်စုကနှုတ်ထွက်လိုက်တဲ့သတင်းနဲ့မလေးရှားနိုင်ငံမှာဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲသတင်းတွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။ခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ငီထိုက်တို့ကပြောပြပေးကြပါအောင်ရှင်။
မြောက်ကိုရီးယားမှာဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသား3ဦးပြန်လည်လွတ်မြောက်လာပြီးနိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုနဲ့အတူအမေရိကန်ကိုပြန်လာနေပြီဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။လွတ်မြောက်လာသူ3ဦးရဲ့ကျန်းမာရေးအခြေအနေကောင်းမွန်နေပုံရကြောင်းလဲ Twitter နဲ့ Internet လူမှုကွန်ရက်ကနေသမ္မတထရန့်ကဒီနေ့ပဲပြောလိုက်တာပါ။အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရဲ့ထိပ်သီးတွေ့ဆုံပွဲအတွက်ကြိုတင်စင်စီဖို့ဝန်ကြီးပွန်ပီယိုမြောက်ကိုရီးယားကိုတွားရောက်ခဲ့ပြီးတဲ့နောက်ဖမ်းဆီးခံအမေရိကန်နေလွတ်မြောက်လာတာလည်းဖြစ်ပါတယ်။သမ္မတအင်ဂျီရောကဒီနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့အမေရိကန်သုံးယောက်ကိုပြန်လွှတ်ပေးလိုက်တဲ့အတွက်မြောက်ကိုရီးယားကောင်ဆောင်ကိုကျေးဇူးတင်ကြောင်းနဲ့စိတ်ဆင်နာကောင်းကိုပြသတဲ့လို့ရဖြစ်ရှုမြင်ကြောင်းပြောဆိုခဲ့တာပါ။ဖန်စီခံရတဲ့ကိုရီးယားနိုဝယ်ဘွားအမေရိကန်နိုင်ငံသား3ဦးနဲ့ပျော်ရွှင်သိပ္ပံနဲ့နေပညာတက်သူမှစာတင်ချပို့ချပေးခဲ့ကြဘူးတဲ့တိုနီကင်နဲ့ကင်ဟန်ဆုံတို့ကိုတော့အစိုးရဆန့်ကျင်တဲ့လို့ရဒီမှာပါဝင်ပတ်သက်မှုအစိုးရကိုဖြုတ်ချဖို့ကြိုးပမ်းမှုဆွဆဲချက်တွေနဲ့ပြီးခဲ့တဲ့နေ့ထဲမှာပဲတရားစီဖန်စီခံထားရတာပါ။နောက်တူဖြစ်တဲ့ကင်တုံချီကိုတော့2015အောက်တိုဘာလတဲ့နိုင်ငံရဲ့မြောက်ဖက်ရန်ဆွန်မြို့မှာဖမ်းဆီးခဲ့ပြီးတရှုံမှုနဲ့2016ခုနှစ်ကအလုချမ်းနဲ့ထောင်နှံစနစ်ပြည်ထောင်စီရင်ထားပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့တွေ့ဆုံပြီးတရင်ပတ်နိုင်ငံအကြမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုမြောက်ကိုရီးယားကိုထပ်မံတွားရောက်ခဲ့တာပါ။ပထမတစ်ရင်ခီးစဉ်ကတော့မြောက်ကိုရီးယားကောင်ဆောင်ရဲ့ရည်ရွယ်ချက်အမှန်ကိုသိနိုင်မှုရည်ရွယ်ပြီးအခုဒုတိယတစ်ခေါက်ကတော့ကောင်ဆောင်နှစ်ယောက်ထိပ်သီးတွေ့ဆုံမှုအောင်မြင်ဖို့အခြေခံမူပေါင်းတွေအခြေအနေတွေကိုဖန်တီးဖို့ဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ကိုရီးယားကျွမ်းဆောင်မှာငင်းချင်းရရှိဖို့မြောက်ကိုရီးယားနဲ့လက်တွဲကြိုးပမ်းဖို့အမေရိကန်ဘက်ကတန်တိတန်ချထားကြောင်းလည်းခီးစဉ်တွင်ပြောဆိုခဲ့ပါတယ်။
အီရန်နိုင်ငံနဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားလွန်ခဲ့တဲ့3နှစ်လောက်ကရရှိထားတဲ့နျူကလ িয়ার ဆန်ရသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ကြောင်းသမ္မတဒေါ်နယ်ထရန့်ကြေညာခဲ့ပေမဲ့သဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကတော့ဆက်လက်လိုက်နာဖို့ကတိပြုပြောဆိုလိုက်ကြပါတယ်။ပြင်သစ်နိုင်ငံခြားရေးဝန်ကြီးယွန်းယက်လက်ဒရင်းကတော့သဘောတူညီချက်ပြည့်ပြည့်မသွားသေးတဲ့အကြောင်းဒီကနေ့ပဲပြောပါတယ်။ပြင်သစ်သမ္မတအီမနျူအယ်မာခရွန်နဲ့အီရန်သမ္မတဟာဆန်ရူဟာနီတို့နှစ်ဦးဒီကနေ့စကားပြောဖို့ရှိသလိုတနင်္လာနေ့ကျရင်ပြင်သစ်ဗြိတိန်နဲ့ဂျာမနီနိုင်ငံခြားရေးဝန်ကြီးတွေအီရန်အရေးဆွေးနွေးဖို့ရှိကြောင်းလဲပြင်သစ်နိုင်ငံခြားရေးဝန်ကြီးက RTL အတန်းလွှင့်ဌာနကိုပြောခဲ့တာပါ။ရုရှားနဲ့ဂျာမနီနိုင်ငံခြားရေးဝန်ကြီးတွေဟာလဲမော်စကိုမြို့တော်မှာမနေ့ပြန်အီရန်နဲ့ဆွေးနွေးဖို့အစီအစဉ်ထားပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကလည်း2015အီရန်နျူကလ িয়ার သဘောတူညီချက်ကိုကာကွယ်စောင့်ရှောက်ဖို့ပြောဆိုခဲ့တယ်လို့သဘောတူညီချက်ကထရပ်ဖို့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်အပေါ်စိတ်မကောင်းကြောင်းလည်းပြောဆိုပါတယ်။ဥရောပသမ္မတ EU ရဲ့ပူရယ်ထုတ်ပြန်ချက်မှာတော့အီရန်နိုင်ငံကနျူကလ িয়ার လက်နက်မထုတ်လုပ်နိုင်ဖို့ရည်မှန်းထားတဲ့သဘောတူညီချက်ဟာအခုအချိန်မှအလုပ်ဖြစ်နေပြီးတန်းခတ်မှုတွေဖယ်ရှားပေးထားတဲ့အတွက်ကုန်သွယ်ရေးနဲ့ဆက်ဆံရေးမှာအပေါင်းလက္ခဏာအကျိုးဆက်တွေရှိနေကြောင်းဖော်ပြပါတယ်။သမ္မတထရန့်ကတော့တစ်ဖက်သက်ဆန်ပြီးဘယ်တော့မှမရှိတဲ့စာချုပ်အဖြစ်အပြင်းထန်ဝေဖန်ပြီးမနေ့တုန်းကပဲနှုတ်ထွက်ကြောင်းကြေညာခဲ့တာပါ။သဘောတူညီချက်အရဖေရှားပေးထားတဲ့အီရန်ပေါ်ပိတ်ဆို့တန်းခတ်မှုအလုံးကိုလည်းချက်ချင်းပြန်လည်ကျင့်သုံးမှာဖြစ်ကြောင်းအင်ဘျူရိုတန်တမန်ဆောင်ကနေသမ္မတကမနေ့တုန်းကတရားဝင်ကြေညာခဲ့ပါတယ်ရှင်။
အမေရိကန်ဘုတ်ထောက်လိုင်းအေဂျင်စီ CIA ထောက်လိုင်းဝန်ထမ်းဟောင်းလက်ဖြင့်ဒုတိယညွှန်ကြားရေးမှူးလက်ဖြစ်တဲ့ General Hesper ကိုအေဂျင်စီရဲ့အကြီးအကဲဖြစ်တည်ပြုခန့်အရေးထက်လွတ်တော်ထောက်လိုင်းကော်မတီမှကြားနာစစ်ဆေးနေပါတယ်။ကြားနာစစ်ဆေးပွဲအတွင်းမှာတော့မျှော်လင့်ထားတဲ့အတိုင်း CIA ရဲ့ပြင်းထန်တဲ့စစ်ကြောရေးနည်းစနစ်တွေနဲ့ဖုံးကွယ်မှုတွေရှိနေတဲ့ကိစ္စတွေကိုမေးမြန်းခဲ့ကြတာပါ။ CIA ရဲ့ဒုတိယအကြီးအကဲကတော့ဥပဒေနဲ့အညီဖမ်းဆီးထားတဲ့သူတွေကိုပြုမှုဆက်ဆံမှုကိစ္စကိုထောက်ခံတဲ့အကြောင်းပြောဆိုသွားပါတယ်။အမေရိကန်ထောက်လိုင်းအသံဝိုင်းမှာတော့ CIA ရဲ့စစ်ကြောနည်းတွေနဲ့ပတ်သက်လို့မေးခွန်းတွေဟာအရေးပါတယ်လို့ယူဆတဲ့သူများများဆက်ဆံမှုရှိပေမဲ့အမေရိကန်နိုင်ငံရေးလောကကပါတီဆွဲကျလွတ်တဲ့အခြေအနေတွေကြောင့်အစိုးရလုပ်ငန်းတိုင်းမှာရက်ခတ်နေတဲ့အချိန်မှာ CIA ရဲ့လုပ်ငန်းသဘောဝါနဲ့ဆက်ဆောင်ရေးကိုဒီမေးခွန်းတွေနဲ့တူထိခိုက်မှာစိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။ဒါပေမဲ့လည်း CIA ရဲ့တာဝန်တွေကိုလျှော့ဝှက်ထမ်းဆောင်ရင်မထင်မရှားနေခဲ့တဲ့အမျိုးသမီးတူဖြစ်ကနေကြားနာပွဲကြောင့်အများအာရုံစိုက်ခံရသူတယောက်လည်းဖြစ်လာနိုင်တဲ့လားလာတွေရှိနေပါတယ်။ CIA မှာနှစ်ပေါင်း30ကျော်ကြာအမှုထမ်းခဲ့တဲ့ဒုတိယညွှန်ကြားရေးမှူးဟက်စပယ်ဟာဆုံးဖြတ်ချက်ခိုင်မာတည်ကြည်သူဖြစ်ထောက်လိုင်းလုပ်ငန်းတွေကိုဥဆောင်နေတဲ့ရှိမဲ့သူဖြစ်နေလေအကဲကတ်တွေနဲ့လုပ်ပေါ်ကံပဲတချို့ကမှတ်ချက်ပေးပြောဆိုထားကြပါတယ်
။အာဖဂန်နိုင်ငံမြို့တော်မှာဒီလာတဲ့ဒုတိယအကြိမ်ကြီးမားတဲ့ဘုံခွဲတိုက်ခိုက်မှုအဖြစ်ကာဘူးမြို့တော်အနောက်ပိုင်းနဲ့အလဲပိုင်းကနေရာတချို့မှာဒီကနေ့မွန်းလွဲပိုင်းကအသေးခံဘုံခွဲတိုက်ခိုက်မှုတွေဖြစ်ခဲ့ကြောင်းပြည်ထရေးဝန်ကြီးဌာနကအတည်ပြုပါတယ်။နေမြေ73လို့လူသိများတဲ့ရဲတပ်ဖွဲ့ဌာနချုပ်ရှေယာနေရာမှာစစ်သွေးကြောင်အများအပြားကစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးဒုတိယတိုက်ခိုက်မှုကတော့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေနဲ့နိုင်ငံတကာကုမ္ပဏီရုံးတွေရှေယာရှာအီနော်လူကုန်တိုင်ရက်ကွက်မှာတိုက်ခိုက်ခဲ့တာဖြစ်ကြောင်းပြည်ထရေးဝန်ကြီးဌာနပြောခွင့်ရနာဂျစ်ဒန်နစ်ကပြောဆိုခဲ့ပါတယ်။တိုက်ခိုက်မှုနှစ်ခုစလုံးမှာစစ်သွေးကြောင်တွေဟာအနည်းနာကဆောက်အုံတွေမှာခိုးအောင်နေခဲ့ကြတဲ့အတွက်လုံခြုံရေးတိုက်ဖွဲ့တွေလိုက်လံရှင်းလင်းခဲ့ရတယ်လို့လည်းပြောပါတယ်။ရဲတပ်ဖွဲ့ဝင်တွေကတော့အနည်းနာအဆောက်အုံတွေမှာရှိနေသူတွေကိုဘေးလွယရွှေ့ပြောင်းပေးခဲ့ရပါတယ်။တိုက်ခိုက်မှုအတွင်းဒဏ်ရာရသူ6ဦးကိုအနည်းနာကစီးရင်တွေကိုပို့ဆောင်ပေးခဲ့ကြောင်းလဲအာဖဂန်လူထုကျန်းမာရေးဌာနကပြောပါတယ်။ဒီကနေ့တိုက်ခိုက်မှုနဲ့ပတ်သက်လို့တော့ဘယ်သူကမှသူတို့လက်ချက်ဆိုပြီးကြေညာတာမျိုးတော့မရှိသေးပါဘူးရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျ။
ဒီအမေရိကန်တန်မြန်မာဝိုင်းစီစဉ်ရဲ့ပေါ်ရုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မလေးရှားနိုင်ငံမှာလွတ်တော်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေဒီနေ့ပဲမဲပေးခဲ့ကြပြီးနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ Bison Nation ရဲ့ညွန်ပေါင်းဆိုးရွားအနေနဲ့ပုတ်ကတိကအနိုင်ရလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ဝန်ကြီးချုပ်နာဂျီရာဇာဟာ1982ခုနှစ်ကနေ2003ခုနှစ်ထိမလေးရှားနိုင်ငံကိုတင်းတင်းကြပ်ကြပ်အုပ်ချုပ်ခဲ့ပြီးတဲ့အသက်90နှစ်အရွယ်ဝန်ကြီးချုပ်ဟောင်းမာတီယာမိုဟာမက်ဦးဆောင်တဲ့အတိုက်ခံညွန်ပေါင်းဖွဲ့ရဲ့စင်ခေါ်မှုနဲ့လည်းအပြင်းထန်ရင်ဆိုင်နေရတာပါ။ဝန်ကြီးချုပ်ဟာသူကြီးကြပ်ရတဲ့နိုင်ငံပိုင်းယင်းနှမြုပ်နယ်မှုပန်ရဲ့ဗန္ဒာရေးရှုပ်တော်ပုံတွေလူကြိုက်နေတဲ့အယောင်ကိုစီချက်မှုဥပဒေသေးချောင်းချေးလက်နေစင်းစားတွေထိခိုက်ခဲ့ရတဲ့အခြေအနေတွေကြောင့်နိုင်ငံရေးအရာလဲထိနာနေပါတယ်။ဝန်ကြီးချုပ်ဟောင်းမာတီယာကတော့ဝန်ကြီးချုပ်နာချင်းနဲ့ရှင်ပြိုင်မှုသူ့လက်ထက်မှာဒုတိယဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့ပူပြီးလင်းနုချင်းဆက်ဆံမှုနဲ့ထောင်ချနေတဲ့အတိုက်ခံခေါင်းဆောင်အန်ဝါအီဘရာဟင်ဦးဆောင်တဲ့နိုင်ငံအင်အားစုတွေနဲ့လည်းပူးပေါင်းနေတာပါ။မလေးရှားနိုင်ငံမှာလွတ်လပ်ရေးရခဲ့ပြီးနောက်1958ခုနှစ်ကစလို့အုပ်ချုပ်လာခဲ့တဲ့အနာရဘရစနေရှင်ရဲ့အနေနဲ့ရွေးကောက်ပွဲမှာဒုတိယအချိန်ဖြစ်ထောက်ခံမဲတွေဆုံးရှုံးနိုင်တဲ့အလားအလာတွေရှိနေပေမဲ့အစိုးရကရွေးကောက်ပွဲစနစ်ကိုပြင်ဆင်ထားတဲ့အတွက်လွတ်တော်မှာအများစုဖြစ်အနိုင်ရနိုင်တဲ့အခြေအနေတွေလည်းရှိနေဆဲဖြစ်ပါတယ်။ဒီနေ့မဲပေးတဲ့နေ့မှာပဲလက်ကင်ဖုန်းတွေထဲမှာဘယ်သူမှမသိရတဲ့ပြပကနေခေါ်ဆိုမှုတွေဇက်တိုက်ဆိုသလိုဝင်လာတဲ့အတွက်စီယုံအဖွဲ့တွေနဲ့ဆက်သွယ်လို့မရတဲ့အခြေအနေတွေကြုံခဲ့ရကြောင်းလည်းနှစ်ဖက်စလုံးကဆွဆွဲချက်တွေထွက်ပေါ်ခဲ့ပါတယ်။ရွေးကောက်ပွဲမဲရလာတဲ့ကိုတော့ဒီနေ့နောက်ပိုင်းစတင်ချင်းချနိုင်မယ်လို့မျှော်လင့်ရပြီးမနေ့ပံချာသာပဲနေမယ်နဲ့ပိုင်းထိဆက်လက်ကြီးညာသွားလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်
။ဩစတြေးလျနိုင်ငံမှာနှစ်နိုင်ငံသားခံယူထားသူတွေလွတ်တော်တာဝန်ထမ်းဆောင်ခွင့်ကိုတားမြစ်တဲ့တက်တန်118နှစ်ရှိအခြေခံဥပဒေပြဋ္ဌာန်းချက်အရလွတ်တော်အမတ်5ဦးတို့နှုတ်ထွက်ကြရမှာဖြစ်ပါတယ်။လေဘာပါတီကအထက်လွတ်တော်အမတ် KT Galeha ကအနေနဲ့2016ခုနှစ်မှာရွေးကောက်ခံရပြီးတဲ့နောက်ဗြိတိန်နိုင်ငံသားအဖြစ်ကနေမစွန့်လွတ်ထားတဲ့အတွက်လွတ်တော်အမအဖြစ်အရေးချင်းမပြည့်မီကြောင်းတရားရုံးချုပ်ကဒီကနေ့ပုတ်ထုနှစ်မှာဆုံးဖြတ်ပါတယ်။ဒါအပြင်လေဘာပါတီကအောက်လွတ်တော်အမ3ဦး၊တတိပုဂ္ဂလလွတ်တော်အမတ်2ဦးတို့ပါဝင်တဲ့အောက်လွတ်တော်အမတ်4ဦး တို့လည်းအလားတူကိစ္စကြောင့်ပဲလွှတ်တော်အမတ်အဖြစ်ကနေနှုတ်ထွက်ဖို့တရားရုံးချုပ်ကဆုံးဖြတ်ခဲ့ပါတယ်။အခုလိုလွှတ်တော်အမတ်တွေနှုတ်ထွက်ရတာကြောင့်အထူးရွေးကောက်ပွဲတရက်ကိုကျင်းပချရမှာပါ။အထူးရွေးကောက်ပွဲကတော့အောက်လွှတ်တော်မှအများစုနေရာရထားတဲ့လက်ရှိဝန်ကြီးချုပ်မာကွန်တန်ဘူးရဲ့အာနာယလစ်ဘရယ်နက်ရှင်နယ်ညွန်ပေါင်းအဖွဲ့အတွက်အမတ်တနေရာပို့ပြီးတော့ရသွားစေနိုင်ပါတယ်။အထက်လွှတ်တော်အမတ်ဂလကာရဲ့နေရာမှာတော့လေဘာပါတီကကိုယ်စားလှယ်တဦးနဲ့တိုက်ရိုက်အစားထိုးမှာဖြစ်ပါတယ
်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့စုံကအစ်မြင့်လူညွန့်ရေးစီမံရေးနဲ့အကျဉ်းထောင်တစ်ခုမှာထောင်စုပူမှုဖြစ်ရာကရဲတပ်ဖွဲ့ဝင်၅ဦးသေဆုံးပြီးတဦးလည်းတစားကန်ဖြစ်ဖမ်းဆီးခံခဲ့ရပါတယ်။အဒီကယုံတွင်အကျဉ်းသားတဦးလည်းသေဆုံးခဲ့တာပါ။မိသားစုဝင်တွေပြစ်ပို့တဲ့စားတောက်တွေကိုစစ်ဆေးရမှာအကျဉ်းသားတွေမကျေမနပ်ဒေါသထွက်ရာကဒီပုတ်မြို့မှာရှိတဲ့မိုဘိုင်းရဲတပ်ဖွဲ့ဌာနချုပ်မှာထောင်စုပူမှုဖြစ်ခဲ့တဲ့အကြောင်းအင်ဒိုနီးရှားအမျိုးသားရဲတပ်ဖွဲ့ပြောခွင့်ရမိုဟာမက်အက်ဘာကပြောပါရယ်ထောင်စုပူမှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း IS သွေးကြွအဖွဲ့ကကြင်ညာချက်ထုတ်ပြန်ပြောဆိုခဲ့ပေမဲ့ပြောဆိုချက်ကမမှန်ကြောင်းရဲတပ်ဖွဲ့ပြောခွင့်ရသူကငြင်းဆန်ခဲ့ပါရယ်စုပူမှုဖြစ်တဲ့ရဲဌာနချုပ်နဲ့အနီးအနားကရဲစခန်းတွေကိုတက်ခတ်ဖို့ကြံစည်နေတယ်လို့သံသယရှိသူစစ်သွေးကြွ၃ဦးတော့မကြသေးငါပဲရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါရယ်
မြန်မာနိုင်ငံကိုမနစ်အင်ကာနေကဆက်ရောက်ခဲ့တဲ့အင်္ဂလိပ်ဘောလုံးကလပ်အသင်း Leeds United အသင်းကဒီကနေ့မှာတော့မြန်မာ National League လက်ရွေးစင်အသင်းနဲ့ချစ်ကြည်ရေးပွဲကစားခဲ့ပါတယ်။ရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားနေတယ်လို့ဆွတ်ဆွဲခံနေရတဲ့မြန်မာနိုင်ငံကို Leeds United တွားရောက်ခဲ့တဲ့အပေါ်မကျေနပ်မှုတွေလည်းရှိနေတာပါ။သူ့ရဲ့မြန်မာခီးစဉ်အပေါ်ဗြိတိန်လွှတ်တော်အမတ်တွေအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International တို့ကပြင်းပြင်းထန်ထန်ဝေဖန်ကြပါတယ်။စစ်တပ်ရဲ့လက်ချက်နဲ့ရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့နိုင်ငံကို Leeds United အနေနဲ့မသွားသင့်ဘူးလို့ဝေဖန်နေကြတာဖြစ်ပါတယ
်။ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကကြီးညာပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်တော့ပါမယ်။ကချင်ဒေသစစ်ပွဲတွေကြောင်းပေးလို့ရတဲ့တင်းရှောင်းနေရတဲ့ဒေသခံပြည်သူတွေကိုကဲထုတ်ရေးလုပ်ငန်းမှာမြန်မာတပ်မတော်ကပါဝင်လာမယ်ဆိုရင်တိုက်ပွဲတွေဖြစ်လာနိုင်တယ်လို့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကဒီကနေ့ပြောဆိုလိုက်ပါတယ်။တကြော့ပြန်ဖြစ်လာတဲ့လီဒိုလမ်းမကြီး၊တနိုင်း၊ကာမိုင်း၊အင်ဂျန်ရန်ဒေသတွေကစစ်ပွဲတွေကြောင်းထွက်ပြေးတင်းရှောင်းရင်းပိတ်မိနေတဲ့ပြည်သူတွေကိုကဲထုတ်ရေးအတွက်အစိုးရနဲ့မြန်မာတပ်မတော်တို့ပူးပေါင်းလှုပ်ဆောင်နေတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက် KIA ဖက်ကအခုလိုသတိပေးပြောဆိုလိုက်တာပါ။ဒီရက်ပိုင်းအတွင်းကချင်ပြည်နယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကုညာဝင်းအောင်ကမင်းမြရမှာကဲအေးတက်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ပုံမူကြီးနော်ဘူးကအခုလို့စပြောပါတယ
်ခုလိုလိုစီဒီနောက်ဆုံးကတော့တိုက်ပွဲကပြင်းထန်တဲ့တိုက်ပွဲတွေကတော့မရှိဘူးဒါပေမဲ့မနေ့တနေ့ဆက်ပြီးတော့တပ်တော်ဘက်ကသိကြီးအားဒီတော်တော်များများပြန်ထုလာတယ်နော်တနိုင်းဘက်မှာလေတုံတိုင်းဘက်မှာလည်းသိကြီးအားဒီပြန်ဖြစ်တယ်နောက်ဒီအင်ဂျင်နီယာမြို့နယ်ပေါ့အင်ဂျင်နီယာမြို့နယ်ပေါ့ကေရဲ့အတက်ကြီးလေးနေမယ့်ဘက်မှာလည်းစီရသည်ဒီနေ့လည်းပြန်ကြည့်လာတယ်။နောက်ပြီးတော့ဒီစီဖွင့်မြို့နယ်ပေါ့အဲ့ဘက်မှာလည်းစီရင်အားတွေပြန်ကြည့်လာတယ်ဆိုတော့တိုက်ပွဲကတော့ပြန်ဖြစ်လာနိုင်တဲ့အနေအထားဖြစ်ပါလေ။ပြန်ဒီမှာအပြင်းထန်လာနိုင်တဲ့အနေအထားရှိပါလေ
။ဟုတ်ကဲ့ခင်ဗျ။ဟိုပြီးခဲ့တဲ့ရက်ပိုင်းကကချင်စစ်ဆောင်ပြည်သူတွေကိုကယ်ထုတ်နိုင်ဖို့အတွက်ပြည်ထောင်စုအစိုးရနဲ့မြမတက်မတော်တို့ပူးပေါင်းစီစဉ်ခဲ့တယ်ဆိုပြီးတော့အစိုးရတာဝန်ရှိသူတွေဘက်ကပြောပါတယ်ဒီလိုမျိုးစစ်ဆောင်ဒေသခံတွေကေဇယ်ရေးမှာမြမတက်မတော်ကဝင်ရောက်လုတ်ကင်နေတာကပြဿနာရှိတယ်လို့ KIA ဘက်ကလည်းပြောနေတန်ကြားရပါတယ်ဘလို့သဘောမျိုးပါလဲဘုံကြီ
းဟုတ်ကဲ့ပါဒီစစ်ဆောင်ပြည်သူလူထုတွေကိုကေထုတ်တဲ့နေရာမှာတက်မတော်ဒီပါလာလို့ရှိရင်တော့တိုက်ပွဲကတော့ဖြစ်သားနိုင်ပါတယ်ဒါကတော့နောက်ပြီးတော့တပ်မတော်ရဲ့ဒီပစ္စည်းတွေဒီလက်နက်ခရယံတွေတင်ဆောင်လာလို့ရှိတော့ဒါကဒီတိုက်ပွဲတွေဖြစ်လာနိုင်ပါတယ်ဒီစစ်ချုပ်ပြည်သူလူထုတွေကိုကေထုတ်တဲ့နေရာမှာကတော့တပ်မတော်နဲ့ကတော့မဆိုင်ဘူးလို့မလိုဘူးလို့ကျွန်တော်အဲ့လိုပြောလို့ဒါပါဥပမာ KCG ရဲ့အဖွဲ့တွေပေါ့နော် KCG ရဲ့အဖွဲ့တွေဘာရာရဲ့အတင်းအဖွဲ့တွေကိုငင်းရဲ့တင်းနဲ့ဖွဲ့ပြီးသူ့ရဲ့စာဝန်ဖြစ်ပါတယ်လို့ကျွန်တော်အဲ့လိုပြောလို့တာပါအဲ့ကနဲ့တပ်မတော်နဲ့ပြန်ပါလာလို့ရှိရင်တော့အဲ့ဒါမတော်တဆထိတွေ့ရင်ဆိုင်တိုက်ပွဲတွေလည်းဖြစ်လာမယ်လို့ရှိပါလေ
ဟုတ်ကဲ့အဲ့တော့ဒီနေ့ကျွန်တော်တို့ကြားရတဲ့သတင်းတွေအရဆိုရင်ကချင်စစ်ဆောင်ဒေသခံယာကနန်းလောက်ကိုပေါ့လေဟိုလုံခြုံတဲ့နေရာတွေကိုထပ်ပြီးပြောင်းရွှေ့တယ်လို့ကြားရပါတယ်ဒါပေမဲ့သူတို့ထွက်ပြေးသွားတော့ကထောင်ကနန်းဆိုတော့စစ်ဆောင်ပြည်သူတွေကတောတွေတောင်တွေတမ်းမှာစက်ပိုးနေရာတုံးပဲလားဘယ်လိုသိထားရပါလဲခင်ဗျ
ဟုတ်ကဲ့ပါအဲရှိပါတယ်အဲဥမာဟိုတက်မခါနေ့အောင်မဲ့ကတိချောင်ပီတိုလိုတို့ဒီတချို့ကတော့ဒီမချိနာဘက်ကိုထွက်လာတာဒါပေမဲ့အကြံသေးပါတယ်တော့မတော်မှလည်းကြံသေးပါတယ်နောက်ပြီးတော့ဒီအင်းညာမြို့နယ်ဘက်ကပီတိုလိုတို့ဒီလည်းတော့မတော်မှအကြံသေးပါတယ်သူတို့ရဲ့ URD ကိုတော့စွန့်လွတ်ပြီးမှအဲတော့မတော်မှဒီဝေးကြီးညာနေရာရှာပြီးမှအဲခူအောင်နဲ့တဲ့ပြည်သူလူထုတွေရှိသေးပါတယ
်ဟုတ်ကဲ့ဘု
သူတို့ကအရင်ကတော့2000လောက်ရှိတယ်အဲ့ဒီခေတ်ကအခုအဲဒီမြို့ပေါ်မှာပြန်ရောက်တာတော့အဲတရားကျော်ပဲရောက်တယ်ဆိုတဲ့သတင်းတွေရရှိလို့လေကျန်တဲ့ဒီ1000လေးနဲ့ကျော်လောက်တော့ကျန်သေးတယ်လို့ကျွန်တော်ခန့်မှန်းပါတယ်အဲအောင်လော့ဘက်ကဒီတနိုင်းဘက်ကအောင်လော့ဘက်ကတော့အဲ1000လေးနဲ့ကျော်လောက်ရှိမယ်လို့ကျွန်တော်ထင်ပါတယ်ဒါတော့အတိအကျတဲ့ဈေးပြတယ်တော့မဟုတ်ဘူးကောနော်ခန့်မှန်းတာပါအဲဒီဉာဏ်ရပဲမှာတော့အဲဒီယာကြီးကနန်းကတော့အဲအဲ့ဒါတော့ရှိမယ်လို့ကျွန်တော်ခန့်မှန်းပါပဲဒါကျွန်တော်ခန့်မှန်းတော့ပါ
ဟုတ်ကဲ့ဟုတ်ကဲ့
ကိုညာဝေအောင်တင်ပြတော့တာပါရှင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံယာဒီနီကလာရာနဲ့အတူရှင်ဂျာဒုက္ခတွေမှာယောဂဘယကုသနိုင်ခြင်းနဲ့တဘာဝဘေးဒဏ်ခံရနိုင်ခြင်းပို့ပြီးတော့များလာကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကသတိပေးလိုက်ပါတယ်မုတ်တုံရာဒီမိုရာနဲ့လေပြင်းမုန်တိုင်းတန်းခံရမယ့်အရေးဆိုရင်ချက်ကြောင့် Caucasus Bazaar ကရိုဟင်ဂျာဒုက္ခသည်စခန်းတွေကဘေးသင့်လွယ်တဲ့မိသားစုတွေကိုရွှေ့ပြောင်းပေးရေးကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းကကြိုးပမ်းနေပါတယ်။အခြေအနေအသေးစိတ်ကိုတော့မတင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာဒီနီကတ်လာရာနဲ့အတူတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေရဲ့ဒုက္ခသည်စခန်းတွေမှာမိုးရံလေတံကြောင့်မြေပြိုရေကြီးမှုတွေဘေးရန်ရဲ့အင့်မဲ့အပေါ်ကုလသမဂ္ဂကစိုးရိမ်နေပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာယောဂဗျာကုသပြန့်နှံ့မဲ့အန်ဒီယေတဘာဝဘေးဒဏ်ခံရနိုင်ခြင်းအလွန်များနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကမနေ့အင်္ဂါနေ့မှာသတိပေးပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အရေးပေါ်စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူး Richard Brennan ကအခုလိုပြောပါတယ်။
There are still many risks to the health and well-being of the Rohingya refugees in Bangladesh.
Bangladesh ကရိုဟင်ဂျာဒုက္ခသည်တွေကျန်းမာပျော်ရွှင်နေနိုင်ရင်းနဲ့ကျန်းမာရေးအတွက်အန္တရာယ်ရှိနေပါတယ်။ကျန်းမာရေးနဲ့မညီညွတ်တဲ့စခန်းတွေကလူတွေတိတ်ပြည့်နေတဲ့တဲအိတ်တွေမှာအများစုနေနေကြရဆဲဖြစ်ပါတယ်။နောက်မုတ်တုံရာသီစိုက်ကလုန်းရာသီနီကလာရာနဲ့အတူရေကြီးမြေပြိုမဲ့အန္တရာယ်ကိုလည်းစိုးရိမ်ရပါတယ
်။ရွှေပြောင်းအခြေချသူများဆိုင်ရာကုလအဖွဲ့အစည်း IOM ရဲ့ပြန်ချရေးအရာရှိဂျိုးမီလ်မင်ကတော့ရိုဟင်ဂျာဒုက္ခသည်စခန်းတွေကဘေးဒဏ်သင့်ခံရလွယ်တဲ့လူတွေကိုပြောင်းရွှေ့ပေးနိုင်ဖို့စီစဉ်ဆောင်ရွက်နေတယ်လို့ပြောပါတယ
် Across the settlements around 200,000 people have been identified as being at high risk of floods and landslides when Bangladesh's notorious
နာမည်သတင်းပတ်ဒီမှာကြားရတော့မဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဆိုးရွားလှတဲ့ဆိုင်ကလုန်းရာသီနဲ့မုန်တိုင်းရာသီကလာတော့မဲ့အချိန်မှာဒုက္ခသည်စခန်းတွေမှာနေကြသူတွေကလူပေါင်း2,000,000လောက်ဟာရေကြီးမြေပြိုမှုတန်ခံရမဲ့အန္တရာယ်အကြီးအကျယ်ရှိနေပါတယ်။မြေပြိုမဲ့အန္တရာယ်အကြီးအကျယ်ရှိနေတဲ့လူပေါင်း24,000,000လောက်ကိုအရင်ဆုံးပြောင်းရွှေ့ပေးနိုင်ရေးဦးစားပေးလှုပ်ဆောင်နေပါတယ်။နေရာရွှေ့ပြောင်းပေးနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကဧက900လောက်ရှိတဲ့မြေနေရာကိုမကြာခင်ကပဲချထားပေးတာပါ။ဒါပေမဲ့လည်းကုန်းမြင့်ဖြစ်တာကြောင့်ဒီဒေသကလည်းမုတ်တုံရာသီမဟုတ်မှပဲဘေးကင်းကင်းသုံးနိုင်မှာပါ။အဲ့ဒီနေရာကလည်းဒုက္ခသည်တွေအခြေမချခင်အချိန်ကလေးကတစ်တောတွေပြုံတီးပြီးရေတိုက်စားထားတာကြောင့်မြေပြိုကျဖို့လွယ်တဲ့အနေအထားမှာရှိနေပါတယ်
။ဘင်္ဂလားဒေ့ရှ်မှာခိုလုံနေရတဲ့ဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတာဝန်ရှိသူတူဖြစ်တဲ့ Richard Brennan ကတော့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရိုဟင်ဂျာတွေကိုရောဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းကိုပါကူညီဖို့တိုက်တွန်းသွားပါတယ်။
So I do believe the international community has a collective responsibility not only to
နိုင်ငံကအတိုင်းဝိုင်းအနေနဲ့ဘာအမှားအယွင်းမှမလုပ်ဘဲဒုက္ခကြုံနေရတဲ့လူတွေကိုထောက်ပံ့ပေးဖို့တင်မဟုတ်ဘဲဒီလူတွေကိုရဲရဲရော်ရော်ကူညီထောက်ပံ့ပေးကြတဲ့ဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းကိုလည်းထောက်ပံ့ပေးဖို့တာဝန်ရှိတယ်လို့ကျွန်တော်ယုံကြည်ပါတယ
်မြန်မာနိုင်ငံတွင်းအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံရတဲ့ရိုဟင်ဂျာ9,000,000လောက်ဌာနေပြန်ရေးမှမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူထားပြီမဲ့လက်တွေ့အလုံးမဖြစ်တဲ့အနေအထားပါပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းမှာစတင်ဖို့မှန်းခဲ့ကြတဲ့ဌာနေပြန်ရေးလုပ်ငန်းစဉ်ကအခုအချိန်ထိမစနိုင်သေးပါဘူးမြန်မာအစိုးရဘက်ကတော့နှစ်နိုင်ငံနေကြားမြင့်မှာတင်းရှောင်နေသူ၅ဦးဌာနေပြန်လာတာကြောင့်ပြန်လည်နေရာချထားရေးဆောင်ရွက်ပေးခဲ့ကြောင်းသတင်းထုတ်ခဲ့ပြီးမဲ့ ဘင်္ဂလားဒေ့ရှ်ဘက်ကတော့ဒီလူတွေဟာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြသူတွေမဟုတ်ဘူးလို့ပြောဆိုထားပါတယ်ရှင်
။မတင်ငေးထိုင်တင်ပြသွားတာပါ။တောတာရှင်များရှင်။မေလ23ရက်နေ့ဟာအမေများနေ့ဖြစ်ပါတယ်။အမေများနေ့မှာအမေအတွက်သချင်တောင်းချင်တဲ့ဆိုရင် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေ VOA ရဲ့ Facebook ကနေဖြစ်စေရေးသားတောင်းဆိုနိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါ။အီရန်နျူကလ িয়ার အရေးသဘောတူညီချက်ဟာအတိတ်ပဲမရှိဘူးစိတ်ပြတ်ဖို့ကောင်းတဲ့အဆိုအဝါဆုံးသဘောတူညီချက်ဖြစ်တယ်လို့သမ္မတဒိုနယ်ထရမ်ကနှစ်နက်ချီပြောဆိုခဲ့ပြီးတဲ့နောက်မှာတော့မနေ့အင်္ဂါနေ့မှာဒီသဘောတူညီချက်ကနေနှုတ်ထွက်လိုက်ပါတယ်သမ္မတထရမ်ရဲ့ဆုံးဖြတ်ချက်ဟာ2015ခုနှစ်ကအမေရိကန်အပါအဝင်ကမ္ဘာအင်အားကြီးနိုင်ငံ၅နိုင်ငံနဲ့အီရန်ကြားရယူခဲ့တဲ့နျူကလ িয়ার အရေးသဘောတူညီချက်ကိုအကြီးအကျယ်ထိခိုက်စေတဲ့ထိုးနှက်မှုဖြစ်ပါတယ်အခုလိုအမေရိကန်နှုတ်ထွက်လိုက်ပြီးတဲ့နောက်တခြားသူတွေနဲ့အီရန်ကြားသဘောတူညီချက်ကရောဆက်ရှိနေဦးမလားဒါမှမဟုတ်ပြတ်တုံးသွားမလားမိခွန်းထုတ်စရာဖြစ်လာပါတယ် VOA သတင်းထောက် Bill Gallio ပေးပို့တဲ့သတင်းလွှာကိုကြောင်အောင်ကတင်ပြထားပါတယ်ရှင
်အမအရင်းကြီးတစ်ခုဖြစ်တယ်လို့ပြောဆိုထားတဲ့အီရန်နျူကလ িয়ার ရေးသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရမ်ကကြေညာခဲ့ပါတယ
် The Iran deal
အီရန်နျူကလ িয়ার ရေးသဘောတူညီချက်ဟာအပြစ်အနာစာလေးနဲ့ပါတကယ်လို့ဒီတိုင်းဆက်သွားမယ်ဆိုရင်ဘာဆက်ဖြစ်လာမလဲဆိုတာကိုအသေးချာသိနေပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့အီရန်နျူကလ িয়ার အရေးသဘောတူညီချက်ကနေနှုတ်ထွက်တယ်ဆိုတာကိုဒီကနေ့ကြေညာလိုက်ပါတယ်
။2015ခုနှစ်ကချုပ်ဆိုတဲ့သဘောတူညီချက်မှာပါဝင်တဲ့ပိတ်ဆို့တန်ခတ်မှုဖယ်ရှားထားတာကိုလည်းပြန်လည်ရုပ်သိမ်းလိုက်ပါတယ်
။ Today's action sends a critical
ဒီကနေ့အခုလိုကြေညာလိုက်တာဟာအမေရိကန်အနေနဲ့အပြောကြီးသက်သက်မဟုတ်ပဲပြီးရတဲ့ကတိအတိုင်းတီအောင်လုပ်တယ်ဆိုတဲ့သတင်းစကားကိုပါလိုက်တာပါ။အ
ီရန်သမ္မတဟက်ဆန်ရူဟာနီကတော့ချုပ်ဆိုခဲ့တဲ့သဘောတူညီချက်ဒီအတိုင်းသူ့အနေနဲ့ဆက်လိုက်နာသွားမှာဖြစ်ပေမဲ့ဆွေးနွေးအဖြေရှာမှုမအောင်မြင်ဘူးဆိုရင်တော့ယူရေနီယံပြန်ထုတ်လုပ်သွားမယ်လို့ဆိုပါတယ်
Man besazmon energy
လို့အမယ်ဆိုရင်အလုပ်တွေပြန်စနိုင်ဖို့အီရန်အနုမြူစွမ်းရည်အေဂျင်စီကိုအမိန့်ပေးထားပေးပါပြီ။ဘလို့ကြံ့ကြာမှုမျိုးမှမရှိစေပဲလုပ်ငန်းတွေပြန်ဆနိုင်အောင်ပ
ါအမေရိကန်ရဲ့ယင်းဤတဲ့မဟာမိတ်တွေအနေနဲ့သဘောတူညီချက်ကနေအမေရိကန်မထွက်ခွာရေးနောက်ဆုံးအချိန်ထိကြိုးပမ်းခဲ့ပါတယ်ဗြိတိန်နိုင်ငံသားရဲ့ဝန်ကြီး Boris Johnson အားဆိုရင်လဲ Trump ရဲ့အကြိုက်နှစ်သက်ဆုံးသတင်းဌာနကတင်ဆက်တဲ့ Fox and Friends အစီအစဉ်မှာလဲသူ့ရဲ့သဘောထားကိုပြောကြားခဲ့ပါတယ
် But you got to do that
ရှင်တွေတစ်ခုလုံးကိုထည့်မစင်စားပဲနဲ့ကုလူချင်းနဲ့အပိုင်းလောက်ကိုပဲစဉ်းစားလို့တော့မရပါဘူးတကယ်လို့ဒီလိုသာလုပ်မယ်ဆိုရင်တော့နောက်ထပ်ဘာဖြစ်မလဲဆိုတော့ပြောကြည့်ပါဦး
အီရန်နျူကလ িয়ার ရေးသဘောတူညီချက်ကိုအီရန်အမေရိကန်ဗြိတိန်ပြင်သစ်တရုတ်ရုရှားနဲ့ဂျာမနီတို့2015ခုနှစ်ကလက်မှတ်ရေးထိုးခဲ့ပါတယ်ဒီသဘောတူညီချက်မှာပါဝင်တဲ့ဆယ်နှစ်ကြာပြီးနောက်အီရန်အနေနဲ့နျူကလ িয়ার နဲ့ပတ်သက်တဲ့လုပ်ငန်းတွေပြန်စတင်နိုင်မယ်ဆိုတဲ့အချက်ကိုထရမ့်ကဗဟိုမကျဖြစ်နေတာပါဒါပြင်အီရန်အနေနဲ့အကြမ်းဖက်အုပ်စုတွေကိုပံ့ပိုးပေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လဲစာချုပ်ထဲမှာထည့်သွင်းပြောကြားထားတာမရှိသလိုပယ်ရင်းတဲ့မစ်ဆိုင်းတို့အစီအစဉ်နဲ့ပတ်သက်ပြီးတော့လဲကန့်သက်ထားတာမရှိဘူးလို့ဆိုပါတယ် Republican intelligence dot Matt John Kennedy က
We just can't let the political leadership
ရာတိုလာလုံနေသလိုမျိုးအရေးကြီးတဲ့ရှေ့လယ်ပိုင်းနိုင်ငံတစ်ခုခုကနိုင်ငံရေးကောင်းဆောင်တွေလိုက်လုပ်တာခွင့်ပြုလို့မရပါဘူးဒါမှားယွင်းပြီးစောင့်စည်းမှုမရှိတဲ့လူရဲဖြစ်တယ်လို့အီရန်လူထုနဲ့ကဘာကြီးအတွက်လည်းမကောင်းပါဘူးသူ့ကိုရပ်ဖို့ပြောပေမဲ့တန်တမာကြီးနီးလန်းတွေကအလုံးမဖြစ်ပါဘူးဆိုတော့တခါတလေမှလုံးစရာရှိရာတွေကိုလုပ်ရပါမယ
်အမေရိကန်ကနှုတ်ထွက်လိုက်တာကြောင့်ဒီသဘောတူညီချက်တရှိခံမှာမဟုတ်ဘူးလို့အခက်ခဲတွေကသုံးသပ်ပါတယ် BrookinInstitution ကရောဘတ်အင်ဟောင်းက
This may not result
ချင်းရီချက်ချင်းတော့ပြိုဆင်းသွားခြင်းမှာတွားမှာပါတွားခြင်းမှာလည်းတွားလိမ့်မယ်ဆိုပေမဲ့အီရန်အနေနဲ့ဒီသဘောတူညီချက်ကနေစွန့်ခွာဖို့ဘက်စီတော့ဥတည်တွားမှာပ
ါအခုလိုအခြေအနေဟာအီရန်အနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုစီအရင်ကထက်ပိုနှီးစပ်သွားစေလိမ့်မယ်လို့တချို့အကဲခတ်တွေကထောက်ပြပါတယ် Defense Priorities အဖွဲ့က Ben Friedman က
You know when you sign an agreement and
တဘောတူညီချက်လက်မှတ်ရေးထိုးပြီးနှစ်နှစ်အကြာမှာအစိုးရအပြောင်းအလဲဖြစ်တယ်။နောက်တက်လာတဲ့အစိုးရကဒီသဘောတူညီချက်ကနေထွက်တယ်။ဆိုတော့အီရန်နဲ့အလားတူနိုင်ငံမျိုးဖြစ်ပြီးကိုယ်နဲ့အတူသဘောတူညီချက်ရယူမယ်။မြောက်ကိုရီးယားလိုနိုင်ငံမျိုးနဲ့ပတ်သက်ပြီးတော့လည်းနှစ်ခါပြန်စဉ်းစားဖို့လိုပါမယ်
။သဘောတူညီချက်နဲ့ပတ်သက်ပြီးအီရန်နဲ့ညီနိုင်ဆွေးနွေးဖို့ဆန္ဒရှိကြောင်းလည်းထရမ့်ကပြောပါတယ်။ဒါပေမဲ့လည်းရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်နဲ့ပစိဘေရမွန်ဒေတာသဘောတူညီချက်ကနေနှုတ်ထက်ပြီးနောက်ပိုင်းမှာလဲအခုလိုပြောကြခဲ့ပြီးအောင်မြင်မြင်နဲ့ပြန်လည်ဆွေးနွေးညှိနှိုင်းနိုင်ခဲ့တာမျိုးတော့မတွေ့ရပါဘူးခင်ဗျာ
ကိုအောင်တင်ပြသွားတာပါရှင်ခုတော့မလေးရှားရွေးကောက်ပွဲသတင်းပဲဆက်ရအောင်ပါ မလေးရှားနိုင်ငံမှာလက်ရှိအာဏာရညွန်ပေါင်းအစိုးရအုပ်ချုပ်လာတာအခုဆိုရင်နှစ်ပေါင်း60ကျော်လာခဲ့ပြီးဝန်ကြီးချုပ်ရဲ့အကြံပြချစာမှုတွေကြည်ကြဲပြန့်ပြန့်ဖြစ်နေတဲ့ကြားကပဲဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲအပြီးမှာလည်းဒီအတိုင်းပဲဆက်ရှိနေဦးမယ်လို့အများကမျှော်လင့်ထားပါတယ်မျှော်လင့်မှထားတဲ့မဟာမိတ်တည်ဆောက်မှုတွေကလည်းမဲမတမာမှုတွေအဆုံးထူးခြားတဲ့ဖြစ်စဉ်တွေနဲ့ပြည့်နေတဲ့ဒီရွေးကောက်ပွဲမှာဝန်ကြီးချုပ်နာဂျစ်ဘရာဇက်ရဲ့အသားစီးရနိုင်မှုဟာလည်းတဖြည်းဖြည်းလျော့နယ်လာနေပါတယ်ဒီအကြောင်းမလေးရှားနိုင်ငံမျိုးတော်ကွာလာလမ်ပူးကလည်း VOA သတင်းထောက် David Boyles သတင်းပေးပို့ထားတာကိုကုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင
်တော်ရှင်တို့အခုကြားခဲ့ကြရတာကတော့တစ်ဖက်နဲ့တစ်ဖက်ရန်ဆောင်မှုတွေနဲ့ပြည်နေတဲ့မလေးရှားရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအတွင်းမှာအတိုက်ခံပါတီရဲ့မဲဆွယ်စည်းရုံးရေးခန္ဓာတစ်ခုကိုလက်ရှိအာဏာရပါတီဝင်တွေကဝင်ရောက်လောင်ပြောင်ခဲ့ကြတဲ့အသံတွေပါအသက်62နှစ်အရွယ်ရှိပြီဖြစ်ပြီးလက်ရှိအာဏာရသူ့ရဲ့ပါတီဟောင်းကိုဖျောက်ချဖို့ကြိုးစားနေသူဝန်ကြီးချုပ်ဟောင်းဒေါက်တာမဟာသီးယားမိုဟာမက်ရဲ့သမီးဖြစ်သူမရီနာမဟာသီးယားဟာဆွဲဆောင်မှုအပြည့်နဲ့မဲဆွယ်စည်းရုံးနိုင်သူတဦးဖြစ်ပါတယ်ရွေးကောက်ပွဲအတွက်မဲပေးချိန်နီးမှမဲဆန္ဒနယ်မြေတတ်မှတ်မှုတွေကိုပြောင်းလဲလှုပ်ဆောင်တာအပါအဝင်ဘာရီဆန်နေရှင်နယ်ပါတီဦးဆောင်တဲ့ဥမနိုညွန်ပေါင်းအဖွဲ့ကမယုံတာတဲ့နီးတွေကိုအသုံးပြုနေတာတွေဟာတံပြန်အကျိုးသက်ရောက်မှုဖြစ်စေလိမ့်မယ်လို့မာရီနာကပြောပါတယ
် I think Barisan National has just made a whole series of mistakes the redelineation
Barisan National Party အနေနဲ့အမှားတွေအများကြီးလုပ်ခဲ့တယ်လို့ကျွန်မထင်ပါတယ်မဲဆန္ဒနယ်မြေပြောင်းလဲတတ်မှတ်မှုနဲ့လင်ညာတဲ့သတင်းတွေကိုစန့်ကျင်တဲ့ဥပဒေအပေါ်လူအများကဒေါသထွက်နေကြသလိုတခါမှမကြုံဘူးတဲ့မဲပေးမဲ့ရက်ကိုဗုဒ္ဓဦးနေကမှကြီးညာလိုက်ပြန်တော့ပြည်သူတွေကြားတကယ့်ကိုအမျက်ထွက်ခုံကြပါတယ်အဲ့ဒီလိုဒေါသထွက်ယုံနေမကဘဲမဲဆန္ဒရှင်တွေအနေနဲ့သူတို့ကိုမလေးမစားဆက်ဆံတယ်လို့ခံစားသွားကြရပါတယ်အစိုးရကသူတို့အပေါ်အဲ့ဒီလိုပုံစံနဲ့မလေးမစားလုပ်တာကိုမလေးပြည်သူတွေကမနှစ်သက်ပါဘူး
ပါကတန်ဟာရပန်ညွန်ပေါင်းအဖွဲ့ကဖြုတ်ချဖို့ကြိုးစားနေကြတဲ့ဝန်ကြီးချုပ်နာဂျစ်ရာဇက်ကတော့ရုပ်သံရေဒီယိုနဲ့အွန်လိုင်းနေအပါအဝင်နေရာတကာမှာသူ့ရဲ့ရွေးကောက်ပွဲကြေညာတွေကိုကြားမြင်နေရပြီးရှင်ပြန်မှုတွေကိုကြောက်ရွံ့နောက်ဆုတ်သွားတတ်သူမဟုတ်ပါဘူးဝန်ကြီးချုပ်ဟာကမ္ဘာမှာအကြီးဆုံးအကျင့်ပြည့်ခြားဆမှုတစ်ခုဖြစ်တဲ့အစိုးရဘဏ္ဍာငွေနဲ့တည်ထောင်ထားတဲ့ 1MDB လုပ်ငန်းကဒေါ်လာ1000ချီအဂတိလိုက်စားမှုကျွလွန်ခဲ့တယ်လို့စွပ်စွဲခံထားရသူပါဝန်ကြီးချုပ်ဟာအဲ့ဒီဌာနရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်အဲ့ဒီလောက်ကြီးမားတဲ့ပြဿနာမျိုးကိုနိုင်ငံရေးသမားအတော်များများမကျော်လွှားနိုင်ကြပါဘူး။ဒါပေမဲ့ဝန်ကြီးချုပ်နာဂျီဖ်ကတော့မလေးလူမျိုးစုတွေကိုပြစ်မှတ်ထားပြီးရွေးကောက်ပွဲမှာအနိုင်ရရေးအတွက်နှစ်ဆတိုးလှုပ်ဆောင်ပြီးမဲဆွယ်စည်းရုံးမှုတွေမှာငွေကြေးအမြောက်အများကိုသုံးစွဲနေပါလေ။ခိုင်ရီဂျမာလူဒင်ဟာဝန်ကြီးချုပ်ပါတီတွင်းကတက်တစ်ဆခေါင်းဆောင်တစ်ဦးဖြစ်ပြီးမဲဆန္ဒရှင်လူငယ်မျိုးဆက်သစ်တွေအကြားပါတီရဲ့ရုပ်ပုံလောကပြောင်းလဲရေးအတွက်တာဝန်ပေးခံထားရသူလည်းဖြစ်ပါလေ။တနင်္ဂနွေလုံးကစိတ်ဝင်စားနေကြတဲ့ 1MDB လုပ်ငန်းကဝန်ကြီးချုပ်ရဲ့အဂတိလိုက်စားမှုကိစ္စမျိုးဟာကျေးလက်ဆရံပန်ခရိုင်လိုဒေသကလူတွေစိတ်ဝင်စားမှုမရှိကြဘူးလို့သူကပြောပါတယ
် For those people who live in rural areas and semi-urban areas there's still a lot of reliance on local representatives to solve
ကျေးလက်နဲ့မြို့ပြမဟုတ်ဟုတ်ဒေသမှာနေတဲ့သူတွေအတွက်တော့သူတို့ဒေသကပြဿနာတွေကိုဖြေရှင်းပေးမဲ့လွှတ်တော်ကိုယ်စားလှယ်တွေအပေါ်မိခိုအားထားနေရဆဲဖြစ်တာကြောင့်အဲ့ဒီရှူတော့ကကြည့်မယ်ဆိုရင်ကျွန်တော်တို့ပါတီကအတိုက်ခံပါတီတဲ့အများကြီးအသာစီးရနေပါလေ
။ဥမနိုညွန်မောင်းပါတီကစစ်တမ်းနေမှာအသာစီးရနေမှုဟာလည်းအလင်းမြန်ရော့ကျလာနေပါလေ။ဒါပေမဲ့တိုင်းပြည်ကိုနှစ်ပေါင်း60ကျော်ကြာအုပ်ချုပ်လာတဲ့ပါတီတစ်ခုကိုဖျောက်ချရေးဟာအင်မတန်ခက်ခက်ခဲခဲကြိုးပမ်းလှုပ်ဆောင်ရမယ့်လုပ်ငန်းရတစ်ခုဖြစ်ပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုက်တင်ပြတော့တာပါရှင်။ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရဲ့ရုံရင်သားကြအစီအစဉ်တွေကိုညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Asia Set 7 ဂျိုရူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။သောတာရှင်များရှင်မေလ13ရက်နေ့မှာကြာရောက်တဲ့အမေများနေအတွက်လဲ VOA ကိုသေးတချင်းတောင်းဆိုနိုင်ပါတယ်။ email လိပ်စာ burmese@voanews.com ကိုဖြစ်စေ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကိုဖြစ်စေစာရေးသားတောင်းဆိုနိုင်ပါတယ်ရှင်။ American အတန်းရဲ့ဒီကနေ့ညဖက်အစီအစဉ်တွေကတော့လိုင်းတိုမီတာ24 25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းတိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ9ရက်ပုဒ်ထိုးနေ့ညပိုင်းအသံလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုညဒုတိယပိုင်းထုတ်လွှင့်သွားမယ့်6နိုင်တီအစီအစဉ်တွေကိုတော့ line meter 25 32 51အပြင်လိုင်းလမီတာ190ရောကနေပြီးတော့လဲတူချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူနဲ့ကြံမာရေးအားကစားစတဲ့သတင်းလွှာတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။ဒါအပြင်ဥကျော်ဆန္ဒရဲ့အမြင့်မအရေးသုံးသပ်ချက်မှာကြားရဖို့ရှိတာကတော့
ဘယ်သူမှကျွန်တော်တို့ကိုလွတ်လပ်လပ်လူလာလာပြောတဲ့လူမရှိသလောက်ဖြစ်နေတာ哦ဆိုတော့ဘယ်သူမှကျွန်တော်တို့မေးခွင့်မရဘူးဖြစ်နေတော့ကျွန်တော်ထင်တဲ့ဟိုအဲ့လိုလဲကျွန်တော်တို့အပြင်မှာကြားရတယ်ရှင်းရှင်းပြောရရင်တော့ဟိုမီဒီယာတွေနဲ့ဆက်ဆံတဲ့နေရာမှာဟိုတတိထားဖို့မပြောဖို့သားစီထားတယ်ကန့်တတ်ထားတယ်လို့ကျွန်တော်တို့ကကြားရတယ်ကောလာဟလလည်းဖြစ်ကောင်းဖြစ်မယ
်မြန်မာသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ကိုရီအချင်းနေရီကို VOA သတင်းထောက်ကိုဇော်ဝင်းလိုင်းပြောပြသွားတာပါရှင်အပြည့်အစုံတော့မကြခင်ကြားကြမှာပါအခုတော့ဒီကနေ့ရက်အပတ်စဉ်ကဏ္ဍတွေထက်ကလူလူနဲ့ဂျမ်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်သွားနယ်ကရင်ကျမ်းမာရာဟာခနာကိုကျမ်းမာရေကိုပါအထောက်အကူဖြစ်စေနိုင်တာပါဒါကြောင့်သွားနယ်ကရင်ထိခိုက်ပျက်စီးစေမယ့်အမှုအကျင့်တွေကိုသတိပြုရှောင်ကျဉ်သင်ပါတယ်လူလူနဲ့ကျမ်းမာရေအစီအစဉ်မှာထောက်သားတန်ဆော်ကတင်ပြထားပါတယ်ရှင်
ဂရင်းဟာခန္ဓာကိုယ်အတွက်အရေးကြီးတဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်ဂရင်းမှာယောဂါတွေဖြစ်ခဲ့မယ်ဆိုရင်ခန္ဓာကိုယ်ရဲ့တခြားအစိတ်ပိုင်းတွေမှာလည်းနောက်ဆက်တဲ့ယောဂါတွေကိုဖြစ်ပေါ်ခံစားရစေနိုင်တယ်လို့ကျန်းကျင်သူတွေကပြောကြပါတယ်တန်ရွှဲမြို့နယ်မှာဂရင်းကျန်းမာရေးစစ်ဆေးကြည့်လိုက်တဲ့အခါလာရောက်စစ်ဆေးခံသူတွေရဲ့20ရာခိုင်နှုန်းကျော်ဟာဂရင်းနဲ့ပတ်သက်တဲ့ယောဂါဝေနာတွေကိုခံစားနေကြရတယ်လို့ရှင်အောင်နေစီကစားဖောင်ဒေးရှင်းမှတွားနေဂရင်းဆန်ရဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဒေါ်ဆွေဆွေဝင်းကပြောပါတယ
်ဒီနေ့ကတော့အလုံးပေါင်းလာပြီးစစ်ဆေးခံတာတော့44ယောက်လောက်ရှိတာပေါ့လေအဲ့တဲမှာမှာဟိုကွန်စားတဲ့လူအရေးတွက်ကကွန်စားတဲ့အားလုံးကွန်စားတဲ့လူကွန်စားတဲ့ခါကျွန်စားတဲ့အယောက်20ကျော်လောက်ကတော့ကွန်စားနေတာပေါ့နော်ကွန်စားတာတွေ့ရတာပေါ့မျိုးသမီးမျိုးသားတွေလည်းမျိုးသမီးတွေတောင်ပုံများသလားတောင်မသိပါဘူးအဲ့တဲမှာနော်အဲ့တဲမှာမှာကဲဒီတော့ပေါ့ဒီကဲဒီရင်းစတဲ့ပြောင်းလဲမှုလေးတွေပေါ့ကွန်စားတာလည်းမပြောင်းလဲမှုတွေဖြစ်တာတော့၈ယောက်လောက်တွေ့တာပေါ့လေအဲ၈ယောက်လောက်တွေ့ရတော့ပြောင်းလဲမှုဖြစ်တယ်ပေါ့ကင်ဆာတော့မဟုတ်သေးဘူးပေါ့ပြောင်းလဲမှုတွေစဖြစ်နေပြီပေါ့လေဆိုတော့အဲ့ဒါလေးတော့ကျွန်တော်တို့စစ်ဆေးတဲ့နေရာမှာအဲဟိုစပေါ်တယ်ပေါ့ဒီ Jordan Blue လို့ခေါ်တာပေါ့နော်ဆေးရည်နဲ့တုပ်ပြီးစစ်ဆေးရလုပ်တယ်တစ်ခါကျတော့ကျွန်တော်တို့ကဒီ auto fluorescent light နဲ့ပေါ့လေကြည်ရလေးလုပ်တာပေါ့အဲ့မှာဘာတွေ့ရလဲဆိုတော့ဒီ cancer green cancer ဖြစ်သွားတဲ့သူပေါ့လေဆိုအမျိုးသမီး2ယောက်တွေ့ပါတယ်
ကရင်ချမ်းမအောင် view site တဲ့နေရာမှာတွားကိုစနစ်တကျတိုက်တာအပြင်ကွန်ဆာတာနဲ့ဆလိတ်တောက်တာတွေလိုမျိုးမကောင်းတဲ့အမှုကျင့်တွေကိုလည်းရှောင်ကျဉ်ပေးဖို့လိုအပ်ပါတယ်မိမိရဲ့ green မှာထူးခြားတဲ့ပြောင်းလဲမှုတွေရှိမရှိကိုမိမိကိုယ်တိုင်မကြာခဏစစ်ဆေးကြည့်ရှုပေးဖို့လိုပြီးပြောင်းလဲမှုတွေရှိခဲ့မယ်ဆိုရင်တွားနဲ့ green ဆရာဝန်တွေနဲ့အများဆုံးပြတာတိုင်ပင်သင့်တယ်လို့ပြောပါတယ
်ကျမတို့ခုကြည့်ပေးတယ်ဆိုတော့ကျမတို့တစ်ခါတစ်လေမှလာချင်းနေတာပေါ့လေဆိုတော့လူနာရဲကဲကဲရှင်ကိုယ်တိုင်ကကျမကတွင်းကိုကိုယ့်ကိုစစ်ဆေးလို့ရတယ်ဘယ်လိုစစ်ဆေးရမလဲဆိုတာလည်းကျမတို့ပြောပြထားပါတယ်အဲ့တော့ဒါပါဇက်တစ်ခုလုံးမှာပေါ့လေဆိုတော့ပါဇက်တစ်ခုလုံးမှာဟိုတန်ဆာဖြစ်တာတော့ဟိုထင်ရှားတာလေးကတော့ပါဇက်တဲ့မှာဟလာပုံမှန်မဟုတ်တဲ့ဖြူရတဲ့ဖြူခွက်တီအင်ဒီခွက်တီပေါ့နော်ဖူတွေကျိတ်တွေပေါ့နော်အဲ့တွေးပါဇက်တဲ့မှာတွေးတွေဟိုတွေးခန်းကထွက်တာမျိုးတွေပေါ့နော်အတန်တွေအတန်စကားပြောလို့အတန်မကောင်းတာမျိုးတွေပါဇက်တွေမဟနိုင်တာတွေလှုပ်ရှားမှုမရှိဘူးဖြစ်သွားတာတွေပေါ့လေအဲ့ဒါလေးတွေများတွေ့ရပြီဆိုရင်တော့ဟိုဂျိုင်းကြီးအစ်စ်လူရှုမနေစေချင်ဘူးပြသက်တာပေါ့လေဆိုတော့
ဂရင်းကင်ဆာယောဂါအပါအဝင်ဂရင်းကျန်းမာရေးကိုထိခိုက်စေနိုင်တဲ့အကြောင်းအရာတွေထဲမှာတဘာဝနဲ့ဆက်ကျင်တဲ့လိင်ဆက်ဆက်မှုနည်းလမ်းတွေကလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။တဘာဝနဲ့ဆက်ကျင်တဲ့လိင်ဆက်ဆက်မှုတွေကြောင့်တင်ကောင်းကင်ဆာယောဂါဖြစ်စေတဲ့ Human Papilloma Virus ပိုးတွေကူးစက်ခံရပြီးဂရင်းကင်ဆာယောဂါအပါအဝင်ဂရင်းနဲ့ပတ်သက်တဲ့ဝေးနာတွေကိုခံစားရရှိစေနိုင်တယ်လို့ဒေါက်တာဆွေဆွေဝင်းကပြောပါတယ်
။အရေးကြီးတာကဘာလဲဆိုတော့တင်ကောင်းကင်ဆာမှာတွေ့ရတယ်တင်ကောင်းကင်ဆာဖြစ်စေတဲ့ ကျွန်ုပ်ရောဂါပေါ့ HPV လို့ခေါ်ပါ virus ပေါ့နော် HPV virus ကလည်းကိုယ်ကန်ဆာမှာတွေ့နေရတွေ့ရတာပေါ့အဲ့တော့အဲ့ဒါဘာကြောင့်တွေ့ရလဲဆိုတဲ့ခါမှာခုနကအမျိုးသားလေးတွေမှာပြောသွားပြန်တော့ပုံမှန်မဟုတ်တဲ့ဒီလိန်ဆက်ဆံမှုဒီအပြောင်းဓာတ်တွေကြောင့်ဓာတ်တွေကဘာကကျွန်တော်ပြောဆိုပေါ့ကဘာကြီးကရွာလို့ဖြစ်နေပြီဒီနေ့တူကနိုင်ငံတကာဆက်သွယ်မှုကနေ့တူကရှိနေတယ်ရင်ကျေးမှုတွေကလည်းအမျိုးမျိုးရှိကြတယ်ဆိုတော့မကောင်းတဲ့တလွဲရင်ကျေးမှုတွေကိုအတူခိုးတာလေးတွေဆိုတော့အဲ့ဒါတော့အရေးကြီးတာပေါ့လေအဲ့ဒါတွေကတော့သူများနိုင်ငံမှာတော်တော်ကိုဖြစ်နေကြတယ်ပေါ့လေဆိုတော့ကိုယ့်နိုင်ငံမှာလည်းဒါလေးကဖြစ်နေပြီဆိုတာလေးကကျွန်တော်တို့ကသိထားဖို့လိုတာပေါ့လေဆိုတော့ကျွန်တော်တို့တွေ့ရတဲ့လောက်ကတော့ခုနပြောလို့ပေါ့ဒီလိုဖြစ်တာလေးက400ခန့်လုံးကနေပေါ့မှာ1500ခန့်လုံးလောက်တောင်ရှိတယ်လို့တွေ့ရှိရတာပေါ့လေဆိုတော့အဲ့ဒါလေးတွေလည်းသတိထားဖို့လိုတာပေါ့ဆိုတော့အဲ့ပုံမှန်မဟုတ်တဲ့လင်းဆက်ဆံမှုတွေနဲ့ဟိုမလုပ်ကြဖို့ဒါလည်းအရေးကြီးတယ်
တော်မှာပုံမှန်မဟုတ်တဲ့အချုံတက်တွေရှိနေခြင်းဟာ green နဲ့ဆိုင်တဲ့ဝေးနာတွေကိုဖြစ်ပေါ်စေနိုင်ပါတယ်ပျက်စီးနေတဲ့အန်ဂတ်တွေနဲ့မူမမှန်တဲ့သွားတွေကိုအမြန်ဆုံးပြုပြင်ကုသပေးဖို့လိုအပ်တယ်လို့ပြောပါတယ
် green cancer ဖြစ်တဲ့60ရာခိုင်နှုန်းကကွန်ဆေးရည်ဆေးရည်ကြီးကြောင့်ဖြစ်တာဆိုတော့လေဆိုတော့အရေးကြီးဆုံးကတော့ကွန်ဆေးရည်ဆေးရည်ကြီးကိုလုံးဝဖျက်ဖို့ပဲအရေးကြီးပါတယ်အဲ့ဒါတော့အရေးကြီးတဲ့တစ်ချက်ပေါ့လေနောက်တစ်ချက်ကတော့တခြားဘာဖြစ်နိုင်မလားဆိုတော့ another 10% ပေါ့လေအဲ့ဒီကတော့ဇာတ်မှာကိုယ်ကအချုံတက်တွေဖြစ်နေမယ်သွားတွေအချုံတက်တွေဖြစ်နေတာမျိုးတွေအန်ကတ်တရားကွဲကျိုးနေတဲ့အန်ကတ်တီကျွန်တော်တို့သွားဆေးကုရဆိုတော့ဈေးကြီးပါတယ်ဈေးကြတုံးတောင်းဆိုရင်လည်းကဲ့ပဲ့လည်းပဲ့တဲ့အတိုင်းပဲနေတာပေါ့ဆိုတော့ပုတ်တိုက်မှုတွေဖြစ်လာတာများလာတဲ့ခါကျရင်တော့အဲ့ခါကျရင်လည်းဒါအနာတော်နဲ့မချက်တော့ဘူးဆိုတော့ cancel ကိုပြောင်းထိုင်တာပေါ့လေဒါကတော့ပုတ်တိုက်မှုကြောင့်ဖြစ်တာလေပေါ့လေ
တောင်းတဲ့ green ကျန်းမာခြင်းဟာခန္ဓာကိုယ်ကျန်းမာရေးကိုပါအထောက်အကူဖြစ်စေနိုင်တာကြောင့်တောင်းတဲ့ green ထိခိုက်ပျက်စီးစေမဲ့အမှုကျင့်တွေကိုသတိပြုရှောင်ကျဉ်သင့်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
လူရုံးနဲ့ကျမရေးခန္ဓာကိုယ်နာဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဥကျော်စနာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပါမယ်အခုတလောလှူပြောသူပြောများနေတဲ့မြန်မာနိုင်ငံသတင်းလှလခွင့်အခြေအနေနဲ့ပတ်သက်လို့ VOA သတင်းသမားတို့ရဲ့ကိုယ်ရည်အခြေအနေနဲ့သူရဲ့တူဦးချင်းအမြင်ကဘယ်လိုရှိပါသလဲကိုဇော်ဝင်းလိုင်ဟာရခိုင်ဦးသိန်းစင်အစိုးရလက်ထက်မှာရောအခုလက်ရှိ NLD အစိုးရလက်ထက်မှာပါမြန်မာနိုင်ငံအခြေဆိုင် VOA အတွက်မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတာဝန်ယူကြီးကြပ်တဲ့အပြင်ကိုယ်တိုင်လည်းသတင်းလိုက်သတင်းပို့ခဲ့သူဖြစ်ပါတယ်မြန်မာနိုင်ငံရဲ့ရခိုင်နဲ့အခုသတင်းလွတ်လပ်ခွင့်အခြေအနေကိုဥကျော်ဆန္ဒကမြန်မာရမှာကိုဇော်ဝင်းလိုင်ကအခုလို့ဆပြောပါရယ
်ဒီနေရာမှာသတင်းမီဒီယာနဲ့ပတ်သက်ရင်ပေါ့နော်နှစ်ပိုင်းရှိတယ်လို့ကျွန်တော်မြင်ပါတယ်ပထမဦးသိန်းစင်အစိုးရလက်ထက်မှာတော့သူကစစ်အစိုးရလက်ထက်ကနေပြီးတော့အရသာတပိုင်းဒီမိုကရေစီအစိုးရကိုပြောင်းဖို့လုပ်တဲ့အခါကျတော့သူတို့ဘက်ကသတင်းမီဒီယာအပါအဝင်ပေါ့လေလွတ်လပ်ခွင့်တွေတဖြည်းဖြည်းနဲ့ရှော့ပေးဖို့တော်တော်လေးစူးစမ်းလှုပ်ဆောင်ခဲ့တယ်ဆိုတော့ဒီအမတန်တင်းကျပ်တဲ့အာဏာရှင်လက်အောက်ကနေဒီနည်းနည်းဖြေလျှော့ပေးလိုက်တော့လူတို့ကလည်းလွတ်လပ်ခွင့်ရတယ်လို့ခံစားရတဲ့အပိုင်းလည်းရှိရင်ရှိမှာပေါ့ဒါပေမဲ့အခုဒီမိုကရေစီအစိုးရလက်ထက်မှာကျတော့တမျိုးဖြစ်တာပါလဲဆိုတော့အများစုကမျှော်လင့်ထားတာအမတန်လွတ်လပ်မယ်အမတန်ကောင်းမယ်လို့မျှော်လင့်ထားရကနေပြီးတော့အရင်ဦးသိန်းစင်အစိုးရလောက်တော့မကောင်းဘူးဆိုတဲ့အမြင်မျိုးဖြစ်လာကြတယ်ဆိုတော့ကျွန်တော်မြင်မိတာကတော့သတင်းမီဒီယာနဲ့ပတ်သက်လို့ရှိရင်လွတ်လပ်ခွင့်မရှိတာအပြင်ကိုသတင်းရယူခွင့်ကလည်းကျွန်တော်တို့လွတ်လပ်လာမရဘူးဖြစ်နေတယ်ဆိုတော့ပြည်ထဲမှာသတင်းယူရတဲ့အခါသမရဦးသိန်းစင်အစိုးရလက်ထက်တုန်းကတော့ဝန်ကြီးတွေကိုလည်းကြိုက်တယ်လို့အင်တာဗျူးလုပ်လို့ရတယ်အစိုးရတာဝန်ရှိသူတွေပြောရေးဆိုခွင့်ရှိသူတွေကိုလည်းအတိုင်းအတာတစ်ခုထိကျွန်တော်တို့မေးမြန်းခွင့်ရတယ်အင်တာဗျူးခွင့်ရတယ်ပေါ့နော်ဒါပေမဲ့ဒီ NLD အစိုးရလက်ထက်မှာကျတော့သတင်းမီဒီယာအပေါ်ကိုတော်တော်လေးထိန်းချုပ်တယ်ကန့်တတ်တယ်လွတ်လပ်ခွင့်မရှိဘူးအထူးသဖြင့်တော့အားလုံးလည်းသိကြတဲ့အတိုင်းပဲဖန်ဆီးမှုတွေကလည်းပုံများလာတယ်ဆိုတော့ပို့ပြီးတော့မလွတ်လပ်ဘူးပို့ပြီးတော့သတင်းယူခွင့်မရှိဘူးကန့်တတ်ခံရတယ်ဆိုတာကတော့သိတာပါတယ
်ဆိုတော့ကိုဇော်ဝင်းနိုင်တာဝန်ထမ်းဆောင်ခဲ့စဉ်ကာလတုန်းကလည်းပဲဦးသိန်းစင်အစိုးရလက်ထက်ကရရှိခဲ့မှုတဲ့အဆက်အသွယ်တွေဝန်ကြီးတွေကိုမင်းမြန်ပိုင်ခွင့်မျိုးတွေဟာဒီ NLD အစိုးရတက်လာပြီးတဲ့နောက်မှာဆုံးရှုံးသွားတယ်ပေါ့
ဆုံးရှုံးသွားတယ်ဟုတ်တယ်မပြောရတာလားမပြောကျင်တာလားပြောခွင့်မရှိတာလားကျွန်တော်တို့မသိဘူ
းမေးတော့မေးတယ်သူတို့ပြန်မဖြေ
ဟုတ်တယ်တဘောဥပမာဆိုလို့ရှိရင်ကျွန်တော်ဒီရန်ကုန်တက္ကသိုလ်ထဲမှာပညာရေးနဲ့ပတ်သက်တဲ့အခမ်းအနားတစ်ခုလုပ်တယ်ပညာရေးဝန်ကြီးတက်တယ်ပညာရေးဝန်ကြီးကိုကျွန်တော်အခမ်းအနားပြီးတော့အမေရိကန်တာမကြီးလက်တက်တယ်ပေါ့အဲ့ဒီအခမ်းအနားမှာအခမ်းအနားပြီးတော့ကွန်မန်လေးတစ်ခုပေးပါဆိုပြီးကျွန်တော်တောင်းတာသူကမပေးဘူးကျွန်တော်အရာစကားနဲ့ပြောရင်ပတ်ပြေးသွားတယ်ပေါ့နော်အတင်းညင်းတယ်ကျွန်တော်အချိန်ချင်းတောင်းတယ်ဘလို့မှမပေးဘူးသူထွက်ပြေးသွားတယ်ဒါပေမဲ့သူနောက်ကလိုက်လာအမေရိကန်တာမကြီးကိုတားတဲ့ခါကျတော့လက်လက်ရောရောပဲသူကကျွန်တော်ပြောပါမယ်သူဆိုပြီးတော့မေးတဲ့မိခွန်းတွေကိုသူအကုန်လုံးဖြည့်ပေးသွားတယ်ပေါ့နော်ဆိုလိုချင်တာဖုန်းနဲ့ဆက်သွယ်ပြီးကျွန်တော်တို့မေးတာမျိုးတော့မဟုတ်ဘဲနဲ့မျက်နှာချင်းဆိုင်တွေ့ပြီးတော့ request လောက်တာကိုလည်းသူတို့မလုပ်ရဲကြဘူးမပြောချင်ဘူးဖြစ်နေတယ
်။ဟုတ်ကဲ့အဲ့ဒါပညာရေးဝန်ကြီးကိုနမူနာပေးတာပေါ့ဆိုတော့အဲ့ဒါသူတို့တူးချင်း individual နဲ့ဆိုင်သလားအစွဲမူဝါဒကများအဲ့လိုမပေးနိုင်အောင်တားမြစ်ထားတာမဟုတ်တော့မှတုံတရားအချင်းနဲ့ဖန်တီးထားတယ်ထင်လား
ကျွန်တော်ကတော့အဲ့လိုထင်တယ်ဒုတိယပိုင်းဒီသုံးဆုံးတရားဖန်တီးထားတယ်လို့ထင်တယ်ဘာလို့လဲဆိုတော့အလုံးတပြေးညီဘသူမှကျွန်တော်တို့ကိုလွတ်လပ်လပ်လွတ်လပ်လပ်ပြောတဲ့လူမရှိသလောက်ဖြစ်နေတာ哦ဆိုတော့ဘသူမှကျွန်တော်တို့မေးခွင့်မရဘူးဖြစ်နေတော့ကျွန်တော်ထင်တယ်ဟိုအဲ့လိုလဲကျွန်တော်တို့အပြင်မှာကြားရတယ်ရှင်းရှင်းပြောရရင်တော့ဟိုမီဒီယာတွေနဲ့ဆက်ဆံတဲ့နေရာမှာဟိုတတိထားဖို့မပြောဖို့တားဆီးထားတယ်ကန့်တတ်ထားတယ်လို့ကျွန်တော်တို့ကကြားရတယ်ကောလာဟလလည်းဖြစ်ကောင်းဖြစ်မယ်ဒါပေမဲ့ကျွန်တော်တို့တကယ်ကြုံတွေ့ကြရတဲ့နားရှင်လို့ရှင်အဲ့ဒီကြားရတဲ့အတန်တွေကမှန်တယ်လို့ဖြစ်နေတယ
်ဒါပေမဲ့လူကယ်ပြန်ဝန်ကြီးဆိုရင်တော်တော်လေးပြောနေတာတွေ့တာပဲသူတွင်းကြတော့ကိုဇော်ဝင်းလိုက်ဟိုတုန်းကအဲ့နေရာမျိုးမှာရှိတဲ့ပုံကနဲ့ဆက်ဆံနေဘူးသူကအ
ဲ့လိုလူမျိုးနဲ့တော့မဆက်ဆံဘူးဒေါက်တာဝင်းမြတ်အေးကတော့ထူးထူးခြားခြားပုံကိုတယောက်လိုပဲကျွန်တော်တို့ကပြောရမှာပဲနောက်ပြီးတော့သူလုပ်နေရတဲ့အလုပ်တွေကလည်းဒီအများပြည်သူသိအောင်ပြောရဆိုရမယ့်အပိုင်းကဏ္ဍတွေရှိတော့အထူးသဖြင့်တော့ကျွန်တော်ထင်တာကတော့သူ့ရဲ့ personality နဲ့ပဲဆိုင်လိမ့်မယ်လို့ထင်ပါတယ်
။နောက်အဲဒေသဆိုင်ရာဒေသနာဝန်ကြီးချုပ်တွေဒီနေ့တိုင်းအစိုးရအဖွဲ့ဝင်တွေနဲ့ဆက်ဆံတဲ့ဟာကိုကွဲပြားသွားတာရှိလားဟိုတုန်းကတည်းကအခုခံမှာ။အ
ဲ့ဒါတော့ကွဲပြားသွားတယ်။ကျွန်တော်ပြည်နယ်တိုင်းဒေသကြီးဝန်ကြီးနှစ်ယောက်ကိုကျွန်တော်တွေ့ခင်ရတယ်။နောက်ပြီးတော့ဟိုရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုလည်းကျွန်တော်တွေ့ခင်ရတယ်လွတ်တော်ထဲမှာဒီသမရကျန်းသစ္စာကျင်းစုပွဲအခမ်းအနားတော့သူ့ကိုကျွန်တော်လွတ်တော်ထဲမှာတွေ့တာနဲ့ရခိုင်ပြည်ကပြဿနာအခြေအနေတွေသူ့ရဲ့သမရတစ်ပေါ်အမြင်တွေကျွန်တော်မေးတော့မေးတဲ့မေးခွန်းနဲ့ဟိုလွတ်လပ်လပ်လပ်ပဲဟိုဖြည့်ပေးသွားတာတွေ့ရတယ်ဆိုတော့ပြည်နယ်တိုင်းဒေသကြီးဝန်ကြီးချုပ်တွေကတော့နည်းနည်းလေးကွာနေတာတွေ့ရတယ်အစိုးရအဖွဲ့ဝန်ကြီးတွေပြောရေးဆိုခွင့်ရှိသူတွေနဲ့ရှင်းရင်ပေါ့နော
်ဟိုဦးသိန်းစိန်အစိုးရလက်ထက်တုန်းကရောပြည်နယ်တိုင်းဝန်ကြီးချုပ်တွေကိုချင့်ကပ်ဘူးလားအဲ့တုန်းကရောရဘူးလားဒီလို
အဲ့တုန်းကတော့ကျွန်တော်မချင့်ကပ်ဘူးမရဘူးဘူ
းဆိုတော့တခြားအဓိကအဖြစ်အခုမြန်မာနိုင်ငံပြောရတဲ့အဖမ်းဆီးကိစ္စကိုဝါလုံးတို့ကျော်စုကိုကျော်စုဦးတို့ Riders တင်းအောင်နဲ့အဲ့ဒီဖမ်းဆီးမှုကတော့အဓိကကိစ္စဖြစ်နေတယ်ပေါ့လေဦးသိန်းစိန်အစိုးရတက်ကလည်းပဲတည်င်းတော့တော်တော်များများဟာဖန်ဆီးခံရတယ်လို့ပြောကြတယ်ဆိုတော့အဲ့ဒီတော့ကဖန်ဆီးမှုတွေဟာနိုင်ငံတကာလောက်စိတ်ဝင်စားလို့လားရိုက်တာဆိုရင်တော့နိုင်ငံတကာတည်င်းဌာနသူတို့နဲ့ထိလိုက်ရင်တော့အများကြီးဖြစ်တယ်ဆိုသိကြတာပေါ့လေတော့ဟိုတုန်းကလည်းဖန်ခဲ့တာပဲဒီမှာ local media စနစ်အများကြီးပတ်သက်တယ်ဆိုတော့အဲ့ဒီအဖမ်းဆီးကိစ္စကိုဘယ်လိုနှိုင်းယှဉ်တွေးမိတယ်လဲ
ကိုဝါလုံးတို့ကိစ္စကတော့နည်းနည်းလေးထူကြတယ်စောစောပြောသလိုသူကနိုင်ငံတကာအခြေစိုက်သတင်းဌာနရဲ့မြန်မာနိုင်ငံဆိုင်သတင်းတောက်တွေဖြစ်နေတာတပိုင်းနောက်တစ်ခုကဒီကိစ္စမှာဟိုမြန်မာနိုင်ငံအတွက်ဆက်ဆက်တိမကန်ဖြစ်နေတဲ့ရခိုင်ကိစ္စနဲ့ဆက်နွယ်နေတာတပိုင်းလည်းပါလိမ့်မယ်နောက်တစ်ခုကနိုင်ငံတကာကအာယုံဆိုင်တာကရိုက်တာဖြစ်နေတာအပြင်ကိုဒီဒီမိုကရေစီအစိုးရပါဆိုပြီးတော့ဟိုကြွေးကြော်ပြီးတက်လာတဲ့အစိုးရလက်ထက်မှာဖမ်းရသလားဆိုတဲ့ဒီအံ့ဩမှုလည်းပါလိမ့်မယ်ထင်တယ်ကျွန်တော်တပိုင်းက
ဟုတ်တော့ပါဦးသိန်းစိန်အစိုးရလက်ထက်ကအဖမ်းဆီးတချို့ဆိုလဲလောက်တော့ရှိမှာပေါ့ဆိုရဲသဘောမျိုးနဲ့များမြင်ရသလား
ဟုတ်ကဲ့ကျွန်တော်ကအဲ့ဒါစစပထမကျွန်တော်ဆက်ဆံချင်းပြောခဲ့တာအဲ့ဒါပဲဟိုဦးသိန်းစိန်အစိုးရလက်ထက်တုန်းကတော့စစ်အစိုးရတပိုင်းအရသာအစိုးရဆိုပြီးမြင်တဲ့အခါကျတော့အရင်သူ့အရှိမရှိခဲ့တာကအမတန်မလွတ်လပ်တဲ့တကယ်ကိုတင်းကျပ်တဲ့အာဏာရှင်အစိုးရဖြစ်တဲ့အခါကျတော့ဦးသိန်းစိန်အစိုးရနဲ့ရှင်လိုက်တော်တော်ကြီးကိုလွတ်လပ်နေတာကိုသူကအဲ့ဒီတော့အခါကျတော့အံ့ဩစရာအသိမရှိဘူးဖြစ်နေဒါပေမဲ့အခု NLD အစိုးရလက်ထက်ကျတော့အားလုံးကအကုန်လွတ်လပ်မယ်ဆိုပြီးတော့ထင်ထားတဲ့အခြေအနေမှာမှပြောင်းပြန်ပြန်ဖြစ်သွားတယ်လို့ဖြစ်နေတယ်။ဒီနေရာမှာကျွန်တော်တခုထောက်ပြီးတော့ပြောချင်တာကအခုသမရသည့်ဦးဝင်းမြင့်ပေါ့နော်။ဦးဝင်းမြင့်ဟာသူသတင်းမီဒီယာဟာအရေးကြီးတယ်။သတင်းမီဒီယာရဲ့အခန့်ကဏ္ဍဟာမြန်မာနိုင်ငံမှာလိုအပ်တယ်ဆိုတာကိုသမရကသူ့ရဲ့ပထမဆုံးပြောတဲ့မိန့်ခွန်းထဲမှာသူထည့်ပြောသွားတယ်။နောက်နိတိကူမိန့်ခွန်းသမရထပ်ပြောတော့လေ။သူကအဲ့ဒီကိစ္စကိုပဲဒေါန်ဆန်းစုကြည်ကလည်းဒီကိစ္စကိုထည့်ပြောတယ်။ဆိုတော့ဟိုကျွန်တော်ထင်တာကသူတို့အစိုးရအဖွဲ့ထဲမှာသတင်းမီဒီယာအပေါ်ထားရှိတဲ့သဘောထားနည်းနည်းများပြောင်းလာပြီလားသမရသည်နဲ့အစိုးရအသည့်အဖွဲ့နဲ့အတူပေါ့နော်ဆိုတာကတော့နည်းနည်းစဉ်းစားစရာဖြစ်လာတာပေါ့အ
ဲ့ဒါကိုတော့ကိုယ်တိုင်စမ်းမှုရှိရသေးဘူးပေါ့နောက်တည်ရင်ဆိုတော့ကျုံသွားမှာပေါ့
ဟုတ်ကဲ့အခုသမရသည်ကတော့တလခွဲလောက်ရှိသွားပြီပေါ့လေဘာမှတော့ဖြစ်လာတာတော့မတွေ့သေးဘူးပေါ့ဒါပေမဲ့ပြောတယ်ဆိုတာကကိုကနည်းနည်းလေးထူးခြားတဲ့အပိုင်းဖြစ်လာတာပေါ့အခုကတော့
နောက်တစ်ခုကအဲ့ဒီမြန်မာနိုင်ငံမှာပိုသောဝင်းလိုင်းဟိုရုံကသွားခဲ့တာနဲ့နောက်ပိုင်းမှာမီဒီယာအဆင့်တန်းပေါ့လေအဲ့ဒီဟာကဘယ်လိုတန်းရှင်စရာတွေ့လားသုံးတရားတွေ့တက်လာပြီလားဟိုတုန်းကကျွန်တော်တို့ဗမာပြည်မှာမီဒီယာလှလခွန့်သိမ့်မရှိခဲ့တော့စပြီးတော့ဖွင့်ပြီးရေးဆိုတော့ငါတော့နည်းနည်းပါးပါတဲတဲကြာချိန်မှာကြားမှာပေါ့လေနည်းနည်းလွယ်နေရတော့ ethics ကအစသူတို့ရဲ့စောင်းစည်းအပ်တဲ့ကိစ္စတွေကအစဘာကြောင့်ကျွန်တော်ဒီမိကောမယ်တလောတုန်းကဆိုသတင်းထောက်တွေကရိုက်မောင်းပုံမောင်းတွေးမိလားမသိ Facebook မှာရဲတွေကိုဒေါသထွက်ပြီးတော့ဖြစ်နေကြတာအဲ့လိုမျိုးလဲတွေးမိတယ်ဆိုအဲ့ဒီဟာကဘယ်လိုပြောလဲကိုစောင်းနေလဲ
ကျွန်တော်ကိုယ်တိုင်လည်းဒီလွတ်တော်ဥက္ကဋ္ဌတွေပြန်လဲရွေးချယ်တဲ့ကိစ္စသမဏရွေးချယ်မှုကိစ္စတွေနဲ့ပတ်သက်ပြီးလွတ်တော်တွေကိုကျွန်တော်ရောက်သွားတယ်ပေါ့နော်အဲ့မှာလဲလွတ်တော်မှာတာဝန်ရှိတဲ့သူတွေနဲ့ဒီမီဒီယာသမားတွေကြားထဲမှာထိတ်တိုက်ကျွန်တော်တို့ရင်ဆိုင်နေပြဿနာဖြစ်သွားတယ်ကျွန်တော်ကိုယ်တိုင်လည်းအဲ့ဒီမှာပါခဲ့တယ်ဟိုညင်းညခုံညတဲ့အထက်မှာပေါ့ဟိုသူတို့ကလွတ်တော်အတွင်းကဒီမဲပေးတာတို့ဒီကြမ်းကြိမ်တာတို့ကိစ္စတွေကိုသတင်းယူဖို့မှာသူတို့ကကန့်တတ်တယ် ဓာတ်ပုံမရရဘူးကင်မရာမဲအောင်ဘယ်နေရာပဲရရမယ်ဘယ်နေရာပဲရမယ်ဆိုကန့်တတော်သတင်းမီဒီယာသမားတွေကလည်းမကျေနပ်ဘူးပေါ့နော်သူတို့လည်းသတင်းလိုချင်တဲ့ခါကျတော့ဆိုတော့ဘသူကတားတာလဲဘသူအမိန်နဲ့လုတာလဲဆိုပြီးအဲ့လိုအပြန်အလှန်ကရောက်ကစားတွေဖြစ်ကြတာတွေရှိတယ်ဆိုလိုချင်တာကတော့လူနဲ့အခြေအနေပေါ်မှာမူတည်ပြီးတော့အဲ့လိုဖြစ်ကြတယ်လို့ကျွန်တော်ကတော့ထင်တယ်ဘသူသတင်းမီဒီယာကတစ်ဖက်သက်ကြီးအစိုးရကိုမကောင်းမြင်ပြီးတော့မင်းတို့ချုပ်ချယ်လွန်းတယ်လို့တတမထဲမြင်နေတာမဟုတ်သလိုအစိုးရဘက်ကလည်းအချိန်ပြည့်ချုပ်ချယ်ကန့်တတ်နေတာမဟုတ်ပါဘူး။နောက်ပိုင်းကျွန်တော်တို့ညှိတဲ့အခါကျတော့သူတို့ဘက်ကအလျှော့ပေးပြီးတော့ကျွန်တော်တို့သတင်းယူခွင့်ရလိုက်တဲ့အခြေအနေမျိုးဖြစ်သွားခဲ့တယ်ပေါ့နော်
။နောက်တစ်ခုနောက်ဆုံးပဲဆိုတော့ကျွန်တော်ဒီကမီဒီယာပမောက္ခတယောက်နဲ့ရွေးကောက်ပွဲကာလတာအဲ့မတိုင်ခင်တုန်းကလားတခါမေးဘူးတော့တချို့နိုင်ငံတွေမှာမြန်မာနိုင်ငံမှာလည်းမီဒီယာလောကထဲကိုဝင်လာတဲ့လူငယ်တွေဟာဒီဒီမိုကရေစီတိုက်ပွဲကပေါက်ဖွားလာတဲ့မီဒီယာသမားတွေများကြတယ်ဆိုတော့သူက activist mindedly အဲ့လို concept ကအဲ့လိုဖြစ်နေတာတွေတွေ့ရတယ်ဆိုတော့သူကတော့အရှိတောင်အရှက်တစ်ခုလုံးအထူးသဖြင့် Indonesia ရဲ့ကျွမ်းကျင်သူပါမှာခါဆိုတော့သူကပြောတယ် Indonesia မှာလည်းဒီလိုပဲတွေ့ရတယ်သူတို့ပြောင်းလဲခါစားမှာဆိုပြီးတာဆိုတော့အဲ့ဒီဟာလည်းတဖြည်းဖြည်းတော့သူတို့မကျွော်ဖြစ်လာလိမ့်မယ်ဆိုတော့ပြောတယ်ဆိုမြန်မာနိုင်ငံ media လောကကိုရောကိုစော်ဝင်လာရင်အဲ့ဒီ activist အမြင်နဲ့ neutral media နဲ့နည်းနည်းလေးဒီဘက်ကိုရင်လာပြီးတော်လေးသဘောထားအဲ့ဒီ activist သဘောထားတွေပြောင်းလဲလာပြီလို့ထင်သလား
အဲအဲ့တော့တိတ်ပြီးတော့ထူးခြားမှုမရှိသေးဘူးလို့ကျွန်တော်တော့မြင်တယ်။အော်ဒါပုံမလင်းလင်းကျွန်တော်တို့ဝန်ခားမယ်ဆိုရင်တော့ကျွန်တော်တို့မီဒီယာအထူးသဖြင့်ပြည်ထဲမှာရှိနေတဲ့မီဒီယာရဲ့ဟိုရင့်ကျက်မှုပေါ့နော် maturity ကတော်တော်လေးတော့လိုသေးတယ်လို့ကျွန်တော်ကထင်တယ်။အော်ဗမာပြည်မှာရှိတာ activist media သမားနဲ့ဟိုဘဝရည်တည်ရေးအတွက်လုပ်တဲ့မီဒီယာသမားနှမျိုးလောက်အဲ့လိုမျိုးနှကန့်လောက်ပဲလို့မြင်။မီဒီယာအတွက်တည်တည်တန့်တန့်လုပ်နေတဲ့လူရှိတယ်။သို့တော့ရှားပါသေးတယ်ကျွန်တော်တို့အချိန်တော်တော်လေးတော့ယူရအောင်မယ်လို့ထင်ပါတယ်။ဟိုအများစုကနေပြီးတော့မီဒီယာဟာမီဒီယာကျင့်ဝတ်နဲ့အညီမီဒီယာလုပ်ငန်းကိုပဲလုပ်ရမယ်ဆိုတော့ပုံစံမျိုးပေါက်လာအောင်လူများစုကပေါ့နော်အဲ့လိုမျိုးပုံစံပေါက်လာအောင်တော့အချိန်အတိုင်းတာတစ်ခုတော့လုပ်အောင်မယ်ထင်ပါတယ
်။နောက်ပြီးတော့တကယ် neutral ဗက်မလိုက်ဖက်နဲ့မီဒီယာပြည်ပြင်းပြင်းရေးတာကိုမီဒီယာပရိသတ်ပေါ့လေမီဒီယာကိုဖတ်တဲ့မြန်မာပရိသတ်ကလူလူရောလက်ခံပါရဲ့လားတစ်ဖက်ဖက်စောင့်ပြီးရေးတာအခုဆိုရင်မျိုးသားရေးကိုဥစားပြီးပြီးတော့ရေးကြတယ်ဘာညာဟုတ်တယ်မလားဆိုတော့အဲ့လိုဟာမျိုးကိုများပို့ပြီးတော့တိုက်နေကြသလားဆိုတာလည်းစဉ်းစားမိတယ်
ကျွန်တော်ကတော့အဲ့ဒီကိစ္စကတော့မီဒီယာနဲ့ပတ်သက်ရင်အရေးကြီးဆုံးအခုလက်ရှိဖြစ်နေတဲ့ကိစ္စလို့ကျွန်တော်ကမြင်မိတယ်ဘာလို့လဲဆိုတော့ငါလူမဟုတ်ရင်ဟိုငါရံသူပဲဆိုတဲ့ဟာပဲမြင်နေကြတယ်လူမှုကွန်ရက်တွေကလည်းအခုကအမတန်ကြေပြန့်တော့ကိုရေးကျင်တာကိုကိုယ့်အနေကိုဆွဲပြီးတော့ရေးလို့ရတဲ့အခွင့်အရေးရှိနေတော့တော်တော်လေးကိုစီချဘောအမတန်လွယ်တဲ့ကိစ္စဖြစ်နေတယ်ဆိုတော့သတင်းမီဒီယာကြီးတွေပေါ့နော်ကျွန်တော်တို့အများစုကလက်ခံထားတဲ့ VOA BBC RFA စသဖြင့်ဒီမီဒီယာကြီးတွေဗာပြည်တဲမှာဆိုရင် 11 တို့လို The Voice တို့လိုမျိုး7 Media တို့လိုမျိုးဟိုတိတ်ခါရှိရှိနဲ့ဟိုပေါ့ရပ်တည်နေတဲ့သတင်းဌာနအကြီးကြီးတွေပေါ့အဲ့ဒါကြီးတွေအပေါ်မှာလူတို့ရဲ့အမြင်ကလည်းဟိုပြောင်းလဲဖို့တော့လိုလိမ့်မယ်ထင်တယ်ဘာလို့လဲဆိုတော့ဟိုကျွန်တော်တို့က Messenger တက်တက်တာဖြစ်တယ်ဟိုကျွန်တော်တို့ကပြောလိုက်တဲ့အတွက်ကျွန်တော်တို့ရဲ့သဘောမဟုတ်ဘူးဆိုတာကိုလူတို့ကမသိသေးဘူးအဲ့ဒီလူတို့ရဲ့ရင့်ကျက်မှုကလည်းအဲ့ဒီဘက်မှာအားနည်းနေသေးတယ်လို့ကျွန်တော်ကမြင်တယ်ဆိုတော့အဲ့ဒီဟာကတော့လူတို့အနေနဲ့ရင့်ကျက်လာဖို့ကတော့တော်တော်လေးအရေးကြီးတယ်ထင်တယ်
ဥကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်အခုတော့လာမယ့်စနေနေ့ည9:00တိုက်ရိုက်လေးလိုက်စီစဉ်မှာဖအကြောင်းနဲ့ဆွေးနွေးကြမလဲဆိုတာနားဆင်ကြရအောင်ပါရှင်
တော်ရရှိများရှင်မော်ရင်ဂမ်မှာလွတ်တော်ကြားပြတ်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲနိုင်ငံရေးပါတီတစ်ချို့ထပ်မံပေါ်ထွက်လာနေပါတယ်နိုင်ငံရေးအတွက်သာမကဒီမိုကရေစီနဲ့လူအသိုင်းအဝိုင်းမှာနိုင်ငံရေးပါတီတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအရေးကြီးပါလဲဒီမိုကရေစီအသွေးကူးပြောင်းဖို့ကြိုးပမ်းနေတဲ့မြန်မာနိုင်ငံလိုတိုင်းပြည်မျိုးမှာနိုင်ငံရေးပါတီတစ်တွေထွက်ပေါ်လာခြင်းအဖြစ်အဆိုးအကောင်ဘယ်လိုအကျိုးဆက်တွေရှိလာနိုင်ပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်အဝေးဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burbies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စတိကြတိုက်ရိုက်လေးလိုက်စီစဉ်ကကြိုးဆိုပါရရှင်
စ
နေနေ့ညတရားရေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရယ်အခုတော့အားကစားကဏ္ဍပါဒီတရက်မှာအားကစားအစီအစဉ်မှာတော့မေလ16ရက်နေ့မှာကံမဲ့ Europa League ဘောလုံးပွဲသုံးသက်ချက်မြန်မာလက်ရွေးစင်အသင်းနှီးပြတဲ့အဖြစ်ဂျာမန်နိုင်ငံသားပဲဖြစ်လာအောင်မလားဆိုတော့ねမြန်မာမိန်းကလေး U16 အသင်းရဲ့စွန့်ဆောင်ချက်တွေအကြောင်းနာဆင်ကြမှာပါကိုကျော်ကျော်သိန်းကတင်ဆက်ထားပါရယ်ရှင်
ဒီနေ့ကနေနောက်ထရင်တစ်ပတ်အကြာမှာယူရိုပါလိဂ်ဘောလုံးပွဲရှိပြီးပြင်သစ်အသင်းမာဆိုးနဲ့စပိန်အသင်းအက်တလက်တီကိုတို့ကစားကြမှာပါဒီတစ်ချိန်ဘောလုံးပွဲမှာမြန်မာဘောလုံးပရိသတ်အများစုအားပေးကြတဲ့အင်္ဂလိပ်အသင်းတွေတသင်းမှဘောလုံးပွဲတက်မလာနိုင်ပါဘူးအာဆင်နယ်တသင်းနဲ့သာဆီမီဖိုင်နယ်အဆင့်တီတက်လာနိုင်ပြီးအာဆင်နယ်ကလည်းအက်တလက်တီကိုအသင်းကဖြုတ်ချထားခဲ့တာပါဆိုတော့အခုဘောလုံးပွဲကန်ကြမဲ့မာဆိုးနဲ့အက်တလက်တီကိုနှစ်သင်းမှာကိုဘယ်အသင်းအတွက်ကဒီဥရောပဖလားကိုရဖို့ပူပြီးအရေးကြီးပါသလဲအားကစားကြောင်ရှင်ကိုဝနကိုကအခုလိုသုံးသပ်ပါတယ
်အရေးကြီးရပြောရမယ်ဆိုတော့မာဆီကတော့ပူပြီးအရေးကြီးတယ်ဘာဖြစ်လို့ဆိုတော့ပြင်သစ်လီမှာမာဆီကအခုလက်ရှိအခြေအနေမှာတော့ဒီတန်းစီစရာအဆင့်လေးမှာပဲရက်တည်နေပါတော့အဆင့်လေးမှာရက်တည်နေတော့ဒီတခြားအီတလီတို့ဒီဂျာမနီတို့ဒီအင်္ဂလန်လေးတွေမှာကျတော့အဆင့်လေးအသင်းကဝင်ခွင့်ရတယ်ဒါပေမဲ့ပြင်သစ်လီမှာကျတော့သူကဒီကိုယူဖီရှယ်အဆင့်မိန်းနေတဲ့ပေါ့နော်ဒါအဆင့်လေးအသင်းကဝင်ခွင့်မရဘဲတော့အလီမာဆီကဒီဂလိုဘယ်လီဖိုင်နယ်မှာသူကနိုင်မကိုတော့ချန်ပီယံလိကိုဝင်ခွင့်ရမှာအဲ့လိုနေသားဖြစ်နေတယ်ဒါပေမဲ့ဒီအက်တလက်တီကိုအတင်းတို့ကျတော့သူကအခုလာလီဂါမှာသူကအဆင့်နဲ့ဆိုချန်ပီယံလိကဝင်ခွင့်ရပြီလားအားကြောင့်လို့ဒီဒီဘာလီမှာဒီဖိုင်နယ်မှာဘုံမဆွဲဘူးဆိုတော့လည်းဒီချန်ပီယံလိဝင်ခွင့်ရတော့တာရဖို့ကထိခြားနေပြီလို့အဲ့တော့ဘယ်အသင်းတော်ကအရေးကြီးဆုံးဖြစ်လဲဆိုတော့ဒါမာဆေးဘက်ကတော့မဖြစ်မနေနိုင်မှကိုအချန်ပီယံလိဝင်ခွင့်ထိခြားမဲ့နေတာဖြစ်နေတယ်ပေါ့
ဟုတ်ကဲ့ဆိုတော့မာဆယ်နဲ့အက်တလက်တီကိုနဲ့ဒီကျွန်တော်တို့ယူရိုပါလိဂ်မှာတွေ့ခဲ့တဲ့တမိုင်းကြောင်းအကျဉ်းလေးလည်းပြန်ပြောပြပါဦ
းဟုတ်ကဲ့ဗျအဲတမိုင်းကြောင်းပြောရရင်တော့သူမတင်း2009ပေါ့နော်ယူရိုပါလိဂ်ပြိုင်ပွဲမှာတော့မတွေ့ဘူး2009ချန်ပီယံလိဂ်ပြိုင်ပွဲမှာတော့တွေ့ဘူးရယ်အောက်စုအစ်စ်မှာပေါ့နော်အဲ့တော့ပထမကြောင်းမှာအက်တလက်တီကနှစ်ဂိုးတစ်ဂိုးနဲ့နိုင်ပြီးတော့ဒုတိယကြောင်းမှာကတော့မာဆေးပြိုင်မှာပေါ့နော်မာဆေးနဲ့ဇီးဇီးတေးပဲကြာသွားတယ်ကအဲ့တော့ဒီဒီဂိမ်းတွေ့ဆိုမှုကတို့တွေ3ချိန်မြောက်ပြိုင်ပွဲပေါ့နော်
ဟုတ်ကဲ့ဒီတစ်ချိန်ထဲမှာဒါ3ချိန်မြောက်ဆိုတော့နောက်တစ်ခုကမာဆယ်ကကျွန်တော်လေ့လာထားသလောက်96မှာယူရိုပါလိဂ်ဖိုင်နယ်တက်တယ်ပါမားကို3ဂိုးဂိုးမရှိနဲ့ရှုံးတယ်2004မှာတခါတက်တယ်ဗလန်စီယာကို2ဂိုးဂိုးမရှိနဲ့ရှုံးတယ်ဗလန်စ
ီယာဟုတ်ကဲ့
ကျွန်တော်သူကဒါ14နှစ်ကြာပြီးတော့မှဒီယူရိုပါလိဂ်ဖိုင်နယ်ကိုပြန်တက်တာပေါ့ဟုတ်အက်တလက်တီကိုကြတော့သူက2ချိန်နိုင်ဘူးတယ်2010မှာတစ်ချိန်2012မှာတစ်ချိန်2ချိန်နိုင်ဘူးတယ်ဆိုတော့အက်တလက်တီကိုကဒီပွဲမှာပို့ပြီးတော့ဖလားပိုင်ဆိုင်မှုပို့များထားတယ်2ချိန်ဆိုတော့အခုလာမယ့်ဖိုင်နယ်မှာကြတော့ရောမာဆယ်နဲ့အက်တလက်တီကိုနဲ့မှာအတွေ့အကြုံနဲ့ကစားသမားတွေရဲ့ပါဝါပေါ့လေအဲ့လိုရှင်းမယ်ဆိုရင်ဘယ်အသင်းကပိုအားတာတယ်လို့သုံးသပ်တယ်လဲ
ဟုတ်ကဲ့အဲကစားသမားအင်အားတော့အားလုံးလည်းသိကြပါတော့သိတာအက်တလက်တီကိုကပို့ပြီးတော့တားလိုက်တာသူတို့မှာဒါအတွေ့အကြုံရှိတဲ့ပလေးယာတွေအများကြီးရှိတယ်2014ဒီချန်ပီယံလိဂ်ဖိုင်နယ်နဲ့ဒီ2016ချန်ပီယံလိဂ်ဖိုင်နယ်ကစားထားတဲ့ဒီကစားသမားတွေအများကြီးရှိတယ်ဒီမာဆီကျတော့ဒါကအခုပြောခဲ့သလိုပဲ2004ခုနှစ်မှာနောက်ဆုံးဒီအူရိုပါဘောလုံးပွဲကိုနောက်ဆုံးရောက်တာပါအဲ့ဒီနောက်ပိုင်းမှာတခါမှမရောက်ခဲ့ဘူးအဲ့တော့ဟိုဘောလုံးပွဲကစားမှာလည်းဒါမာဆီကစားသမားတွေအတွက်ပေါ့နော်2004နောက်ဟိုပထမဆုံးဒင်းဖြစ်နေတယ်အဲ့တော့အတွေ့အကြုံချင်းရှင်းလိုက်မယ်ဆိုရင်ဒါအက်တလက်တီကဒါတိတိတသားကြီးကိုရိုင်းကိုတားနေတယ်နောက်ပြီးတော့ဒီကစားသမားအင်အားချင်းကြီးမယ်ဆိုရင်လည်းဒါအက်တလက်တီကမှဒါဒီပြင်းပင်းကဂရစ်မန်တို့ဒီတိုက်စစ်ပါဆိုတာဒီကိုကော်စတာလို့ရှိတယ်ကွင်းလယ်မှာဆိုရင်လည်းဒီကာဗီတို့စောင်းကြီးကွက်တို့ပေါ့နော်နောက်နောက်တော့မှဆိုရင်လည်းအကိုရင်တို့ဒီဖိလစ်ပင်းလူကလည်းဒါဒဏ်ရာနေပြန်ကောင်းလာရင်ဆိုတော့ဒီနေရာဆုံးမှာဒီတော်တော်လေးကိုအင်အားတောင်းတတင်ရှိနေတာပေါ့နော်။ဒါမာဆီမှာတော့အရင်တော့ပရီးမီးယားလိမှာကစားဘူးရပေါ့နော်။ပေတဲ့တူကလည်းကောင်းတယ်။နောက်ပြီးတော့တောင်းမှန်းမှဆိုရင်ဒါတူဘင်တို့ဘာလို့လဲရှိတယ်။သူတို့ကလည်းဒီယူဘာလိပြိုင်ပွဲမှာတော့ခြေစွမ်းကြီးပြထားတယ်၊ကိုယ်ကြီးတင်ထားတယ်။အဲ့တော့ဒီမာဆီရဲ့အားသာချက်ကတော့တိုက်စစ်တာ။ပြောတိုက်စစ်တော့အကောင်းနဲ့ခက်စစ်ကတော့အကောင်းတယ်လို့လည်းပြောလို့မရဘူး၊စိုးတယ်လို့လည်းပြောအလေလက်လာပေါ့နော်။အဲ့တော့ဆိုတော့နှစ်သင်းရှင်မယ်ဆိုတော့ဒီအက်တလက်တီကိုကတော့ဒီကစားသမားအင်အားတော့တွေ့ကြုံပိုင်းအောင်ပို့ပြီးတော့တားတယ်။အဲမာဆီကတော့အခုလက်ရှိအနေထားမှာတိုက်စစ်ပိုင်းကဒါတိတ်ပြောမစိုးဝင်မဲ့တကယ်ရှင်ပြီးတော့ကစားတဲ့အချိန်မှာတော့အက်တလက်တီကိုကတော့အဆအဆရာတားတယ်လို့ကျွန်တော်ထင်ပါတယ
်ကဒီမလေးရွေးစဉ်အသင်းဇက်တိုက်လူရှုံးပွဲတွေနဲ့တွေ့ကြရပြီးတဲ့နောက်လူရွေးစဉ်အသင်းနီးပြအဖြစ်နှဲ့တော်ကြလှုပ်လာတဲ့ဂျာမန်နိုင်ငံသားဂက်ဆစ်စီနဲ့မြန်မာဘောလုံးအဖွဲ့ချုပ်တို့လမ်းခွဲလိုက်ကြပါတယ်အခုတခါလေမြန်မာဘောလုံးအဖွဲ့ချုပ်ဟာဂျာမန်နီးပြအဖွဲ့တစ်ဖွဲ့နဲ့ပဲတွေ့ဆုံစကားပြောဆိုတာတွေလုပ်နေပါတယ် Swiss club, German club, and England club, then we mark Queen Lelu Piekazagabi. Not only Gunima, now you beat it now, Nibia Boa, Bianlegere, at the Liza Kunanijue, and Twai Heha, Lesotho, Gambia, Liberia, Kenya, Ne, Akunoso, Rwanda, Nangandu, yet Leusin, then we mark Nibia Pi, Lokan get to the party. ဒီကရတဲ့တရင်ပါအတွင်းမြန်မာဘောလုံးလောကမှာဒေါ်လီပြောဆိုခဲ့ကြတဲ့အကြောင်းတစ်ခုကတော့အင်ဒိုနီးရှားမှာမင်္ဂလာယူဆက်၆ပြိုင်ပွဲဝင်မြန်မာအသင်းနဲ့မလေးရှားတို့ပွဲမှာအသင်းခေါင်းဆောင်မြန်နိုးခင်ရဲ့ဖရီကစ်ကန်ဂျန်နှလုံးပဲဖြစ်ပါတယ်မြန်မာအသင်းဟာမြန်နိုးခင်ရဲ့အဲ့ဒီဖရီကစ်ဂိုးတွေနဲ့ပဲမလေးရှားကိုနှစ်ဂိုးတစ်ခုနဲ့အနိုင်ရခဲ့တာပါမြန်နိုးခင်ရဲ့အလွတ
ော်သူအတွေ့အကြုံကလည်းသူကတော်တော်လေးရှိခဲ့တယ်အခုမှအသက်က15နှစ်လောက်ပဲရှိခဲ့ပြန်တော့ဒါလေ့ကျင့်မှုအားနဲ့သူရဲ့အတွေ့အကြုံဒီမော်ချေစွမ်းကြောင့်လောပဲထင်တယ်ဘာလို့ဆိုတော့သူကဒီ2012လောက်ကတည်းကပေါ့နော်ဒီ17 23ကြဲခွဲပေါ့နော်အာရှပွဲတော်တွေရောဒီအာဆီယံပွဲတော်တွေရောဒီခြေစမ်းပွဲတွေပါအများကြီးတော့ကံပူးတယ်ကြာတော်တော်လေးပဲဒီနိုင်ငံကပွဲ6ပွဲလောက်ကံပူးတယ်ပေါ့နော်အဲ့တော့သူမှအတွေ့အကြုံလည်းအရင်ရှိနေပြီလေ့ကျင့်မှုလည်းအရင်ကောင်းနေပြီအဲ့ဒီလေ့ကျင့်မှုတွေအကျိုးရလဒ်တွေကဒီမလေးရှားနဲ့ပုံမှန်တို့ဒီလှလပပဖရီကစ်ကိုတွေးနိုင်တယ်လို့ထင်ခဲ့ကြဒီကိုနှစ်ခုမှကြည့်မယ်ဆိုလည်းဖရီကစ်ရတဲ့နေရာတူတူလိုလောက်ပဲရှိတယ်ကြပထမကူကတော့အရင်မမြင်ကြဘူးပါရှော့ကိုတခါလေးသွားတာဒုတိယကူကျတော့ဘောကနေအမြင်ဘောပေါ့နော်အမြင်ဘောကန်ပြီးတော့တခါလေးဝင်သွားတာဗျတချို့ကတော့ဒီကူကပေါ့နော်ဒီမလေးရှားကူသမားမကောင်းဘူးလို့လည်းပြောကြတယ်ဗျတကယ်တမ်းကြည့်မယ်ဆိုတော့ကူဝင်သွားတဲ့ပုံကလုံးဝပါရှော့ပေါ့နော်ဒီလိုင်းရင်းစဉ်ကူသမားအမျိုးသမီးကူသမားတွေတော့မှပဲဒီမဖမ်းနိုင်လောက်တဲ့အခြေအနေပဲကြအဲ့တော့ဒီကူကလုံးဝ perfect ဖြစ်တဲ့ကူလို့လည်းကျွန်တော်ထင်တယ်
အခုဒီစီဇန်ကိုအတန်လွှင့်ချိန်မှာတော့မြန်မာ U16 မိင်္ဂလီအသင်းဟာအုပ်စုနောက်ဆုံးပွဲဖြစ်ဖိလစ်ပိုင်အသင်းနဲ့ကံပီးချိန်ဖြစ်နေပါပြီ။ဒီမတိုင်ခင်နှစ်ပွဲနိုင်တစ်ပွဲတည်းရေနဲ့အလားအလာကောင်းနေတဲ့မြန်မာ U16 မိင်္ဂလီအသင်းအောင်မြင်မှုဆက်ရမယ်လို့ယုံကြည်ပါကြောင်းတင်ပြရင်းဒီသတင်းပတ်အားကစားစီစဉ်ဖို့ဒီမှာပဲအဆုံးသတ်လိုက်ပါရစေ။ရှင်လန်းချမ်းမြေကြပါခင်ဗျာ။
အပတ်စဉ်အားကစားကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါရှင်မနက်ဖြန်ကြာတာပရင်းနဲ့မနက်ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နာဆင်ကြမှာပါ VOA ကနေအခုအတန်လွှင့်နေတဲ့တနိုင်းစာအစီအစဉ်အလုံးကိုလည်းအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါခရော့ချန်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကြောင်လွင်ကပြောပြပေးပါဦး
မြောက်ကိုရီးယားမှာဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသား၃ဦးပြန်လည်လွတ်မြောက်လာပြီးနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့အတူအမေရိကန်ကိုပြန်လာနေပြီဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။လွတ်မြောက်လာသူ၃ဦးရဲ့ကျန်းမာရေးအခြေအနေကောင်းမွန်နေပုံရရောင်းလဲ Twitter အင်တာနက်လူမှုကွန်ရက်ကနေသမ္မတထရန့်ဒီနေ့ပဲပြောလိုက်တာပါ။သမ္မတထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဝန်တို့ရဲ့ထိပ်သီးတွေ့ဆုံပွဲအတွက်ကြိုတင်စီစဉ်မှုဝန်ကြီးပွန်ပီယိုမြောက်ကိုရီးယားကိုတွားရောက်ခဲ့ပြီးတဲ့နောက်ဖမ်းဆီးခံအမေရိကန်တွေလွတ်မြောက်လာတာလည်းဖြစ်ပါတယ်။ယူနိုက်တက်နဲ့ကမ္ဘာ့အရေးကြီး၆နိုင်ငံတို့ကြားလွန်ခဲ့တဲ့၃လလောက်ကရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ကြောင်းသမ္မတဒေါ်နယ်ထရန့်ကြေညာခဲ့ပေမဲ့သဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့ကျန်နိုင်ငံတွေကတော့ဆက်လက်လိုက်နာဖို့ကတိပြုပြောဆိုလိုက်ကြပါတယ်။ပြည်တွင်းနိုင်ငံခြားရေးဝန်ကြီးရှာရီလာဒူယန်ကတော့သဘောတူညီချက်ပြပြမသွားသေးတဲ့အကြောင်းဒီနေ့ပဲပြောဆိုခဲ့တာပါ။ရုရှားနဲ့ဂျာမနီနိုင်ငံခြားရေးဝန်ကြီးတွေလည်းမော်စကိုမြို့တော်မှာမနက်ဖြန် EU နဲ့ဆွေးနွေးဖို့စီစဉ်ထားပြီးတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတော့2015 EU နျူကလ িয়ার သဘောတူညီချက်ကိုကာကွယ်ဆောက်ရှောက်သွားမယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်ဘူထောက်လိုင်းအေဂျင်စီ CIA ထောက်လိုင်းဝန်ထမ်းအောင်လည်းဖြစ်ဒုတိယညွှန်ကြားရေးမှူးလည်းဖြစ်တဲ့ဂျင်နာဟက်စပယ်ကိုအေဂျင်စီရဲ့အကြီးအကဲဖြစ်ဒီပြုခန့်အရေးထက်လွတ်တော်ထောက်လိုင်းကော်မတီမှာကြားနာဆစ်ဆင်းနေပါတယ်။ကြားနာပွဲအတွင်းမှာတော့ CIA ရဲ့ Gender နဲ့ Security Needs တွေကိုပြန်လည်ကျင့်သုံးတော့မှာမဟုတ်တဲ့အကြောင်းဒုတိယညွှန်ကြားရေးမှူးကပြောဆိုသွားခဲ့တာပါ။အာဖဂန်နိုင်ငံမြို့တော်မှာဒီလာတဲ့ဒုတိယအကြိမ်ကြီးမားတဲ့ဘုံခွဲတက်ခတ်မှုဖြစ်ကာဘူးမြို့တော်အနောက်ဘက်နဲ့အလယ်ဘက်ကနေရာတချို့မှာဒီနေ့မွန်းလွယ်ပိုင်းကအထူးကံဘုံခွဲတက်ခတ်မှုတွေဖြစ်ခဲ့တဲ့အကြောင်းပြည်ရဲဝန်ကြီးဌာနကအတည်ပြုလိုက်ပါတယ်။နယ်မြေ73လို့လူသိများတဲ့ရဲတပ်ဖွဲ့ဌာနရုပ်ရှိတဲ့နေရာမှာစစ်သွေးကြွအများပြားကစတင်တက်ခတ်ခဲ့ရမှာရဲတပ်ဖွဲ့ဝင်2ဦးသေဆုံးခဲ့တဲ့အကြောင်းပြည်ရဲဝန်ကြီးဌာနပြောခဲ့သူနာချစ်တန်နေရှာတည်ပြုပြောဆိုခဲ့တာဖြစ်ပါတယ်။
တဲ့အချင်းချက်ကိုကောင်းလွန်ကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရင်မူကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီဂဲလ်ဒူဘန်စကီဖြစ်ပါတယ်။ VOA American ရဲ့မနက်ဖက်စီစဉ်တွေကတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 13.3 ညလိုင်းဒိုမီတာ32 kHz 9.25နဲ့လိုင်းဒိုမီတာ40 kHz 9.30တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။တောသားရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင်။ကျွန်မနှောင်းလာပါ။
This program has come to you from the Voice of America, Washington.